ရောက်နေတဲ့အတွက်ကြောင့်တရားစစ်ပြီးတဲ့အခါကျရင်တပည့်တော်ခေါ်လာပြီ။နည်းနည်းတရားစကားလေးပြောပေးပါလို့ဟုတ်တယ်။ဦးဇင်းကလေးလည်းကလျှောက်ထားပါတော့။အခုဇင်းလည်းဒီနေ့တော့စနေနေ့ဆိုတော့တရားစစ်တာသစ္စာပြီးမယ်နဲ့တူတယ်။ခေါ်လာခဲ့ပါခေါ်လာခဲ့တဲ့နည်းနည်းစကားလေးပါပြောရတော့ပေါ့။ဒီလည်းတည်ပူတာပေါ့။ဘယ်လိုပဲဦးဇင်းပြောလိုက်ပါမလဲ။ဇင်းတရားမှမလုံးမသိပါဘူးနော်။ဒီတရားတော်အားလုံးကသင်္ခင်ပြီးသားဖြစ်နေတယ်ဟုတ်တယ်။မဟုတ်တဲ့အတွက်သားလည်းမကောင်းဖြစ်နေတယ်။ဒီရင်းပြန်ဖြစ်တဲ့ဥဒိလကလည်းလည်းအားလုံးကိုမေတ္တာပေးပြီးလို့ပြောပါမယ်။ဟာဒီတဲ့မှာမရှိဘဲနဲ့လက်ခံဟောရမယ်ဆရာဖြစ်ပါတယ်နော်။ဒါပေမဲ့ဒီနေ့ကဥဒိမဘာသာကသာကြောင့်အဲ့လိုမျိုးခေါ်စီသင်တယ်လေသူ့ရဲ့ရည်ရွယ်ချက်ကလေးကကောင်းပါလား။ဒီကတော့မသိဘူးပေါ့ဒီနေ့ကတော့အမြင်များနေသူပြောပါတော့ဒီမှာလည်းပဲရဟန်းတော်တော်များရဲ့မြင့်ခင်တွေကရောက်ရှိနေကြတယ်လို့ပြောတယ်အဲဒီမြင့်ခင်များကလည်းမြင့်ခင်တွေနဲ့ဆက်နေတဲ့တရားကြီးတွေကမြင့်ခင်နဲ့သာသမီများမှာရှိတင်ရှိတဲ့သံဃာကြီးတွေအကြောင်းကအဲ့ဒါလေးတွေကနည်းနည်းလေးပြောတင်ချင်တယ်လို့တော့ဦးဇင်းကပြောပါတယ်ပြောတဲ့ခါကျတော့ဥစဉ်ကိုလွန်ခဲ့တဲ့ဇလနောက်ကလည်းဥစဉ်ရဲ့အကူကဥစဉ်ရဲ့အမားနဲ့ဥစဉ်ရဲ့လူလေးတွေကြားထဲမှာအပေါ်နေတဲ့ပြဿနာလေးကိုပြောပြတယ်ပြောပြပြီးတော့ဒီမနဲ့သာသမီကဖြစ်တဲ့ဖြစ်လိုက်တဲ့ဆက်ဆံရေးလေးတွေကိုတရားတော်ကအောင်ပြီးဒီလိုပြောပြပါတယ်ဒီနေ့တွင်ပေါ်ပြပါလိမ့်မယ်ဥစဉ်ကိုသူရှောက်ထားခဲ့သူတွေဥစဉ်လည်းတော့ဟောပြီးမယ်လို့တော့ပြောထားခဲ့ပါတယ်အဲ့တော့ဒီအားလုံးညီမညီကိုလည်းအတောင်းပြုပြီးတော့ပေါ့နော်ဒီကျင်းတဲ့သာသမီသာရှိတဲ့ရှိတဲ့တဲ့မေတ္တာတရားအကြောင်းလူကြီးနဲ့လူငယ်သာရှိတဲ့ရှိတဲ့တဲ့သစ္စာကြီးမေတ္တာတရားထားတဲ့ထားတဲ့မေတ္တာတရားတွေပေါ့နော်ဒါလေးတွေကိုဥစဉ်ကျင်းနဲ့အခြေခံပြီးတော့ညီထဲမှာရှိတဲ့အတိုင်းလေးပဲပြောသွားမှာပေါ့နော်အဲ့ဒီမှာပြောကြည့်ရင်ဒီမှာပေါ့ဥစဉ်တို့ရတ္တအာတိတကထာလေးနဲ့ပေါ့အနေဒီသာပြီးတော့ဥစဉ်တို့ပြန်လိုက်ကြတာပေါ့နော်ရတ္တနိတာကရောနုတိသမ္မာဝါစုဒုက္ခံကရောရတ္တတိတလရံတိဟိဒုက္ခံဒုက္ခတိတာသုသာယောဂီတတဝါလင်ဒီခုမိဖို့လာလောကတကပါသွေး၌ယတနိသာကရောမေတ္တာယင်သူဖွေးဖြူပါဝင်ဝီလာမြင်ပြီသည်ဓမ္မာတတဝါတွေအင်းများစီကိုရှင်ပါအစရိကောင်းမွန်စွာဒုက္ခံကရောသူလေဝန္တာငါလေဝံမြောက်အလုံးစိတ်ဝမ်းလန်းလာယခုချမ်းသာကိုပြုလျက် သာသူယံလေကိဝေတိလေမခာယေယဘုရှုပပရိထုံပပံစဉ်တိမေတ္တာတိတလရံတိဟိမေတ္တာဖွေလျာဣဒ္ဓသံတိယံဝါရုတိမေတ္တာဖွေလျာဣဒ္ဓသံတိယံဝါရုတိဘုဒ္ဓတာဘုံဘုံလံထုံလံသလသတိယကုံတော်အသာကဘာယယတိနိညာသာသတဝါပေါင်းတို့သည်ทุกขันตุโกไตเอกาเมยังกวายิวันตาตุกะฉันตาลงจะมาติกุงกะดี
ทีนี้ห้องเนี่ยเตียรตัวนี้ก็เมตตาเตียรเร็วๆนี้ไปမေတ္တာတရားကြောင့်ပြောပြီးဆိုတဲ့အခါကျတော့နေမြန်းနေကိုကောင်းပြုပြီးဒီခြင်းလေးကိုရှင်းပြတော့အားဖြင့်ဒီခြင်းနဲ့သာသမီတွေရာထဲမှာညီပါတွေတက်ကလည်းသာသမီတွေအပေါ်မှာရှင်းနေပြီးဖြစ်တဲ့မေတ္တာတရားဒီခြင်းတွေတက်ကဒီခြင်းမှခြင်းများတက်ကအရင်ပြီးတော့သာသမီတွေအပေါ်မှာရှိနေပြီဖြစ်တဲ့ဇေစုတရားဓာတိကတော့ပြောမယ်ဆိုရင်တော့ပြောဖို့ရမကုန်တော့ဘူးပေါ့အဲလိုမြင့်မြတ်ခင်တည်းရဲ့ဇေစုတရားတွေကိုသိတတ်တဲ့ပုဂ္ဂိုလ်တွေနဲ့လောကမှာရှိကြတယ်လို့မြင့်မြတ်ခင်တို့ရဲ့ဇေစုတရားတွေကိုမသိတဲ့ပုဂ္ဂိုလ်တွေလည်းပဲလောကမှာအများဆုံးရှိနေကြတယ်အဲလိုရှိနေတဲ့အတွက်တော့လောကမှာမဖြစ်တဲ့လည်းဖြစ်တတ်တယ်။မတန်းတဲ့မတန်းသိတဲ့အနိဋ္ဌာယုံတွေလည်းလောကမှာဖြစ်နေကြတာကိုအားလုံးလည်းတစ်စိတ်တစ်ဆန်းတော့သာဘုံကံသာဘုံကြံနိုင်လို့နော်။ဒါတော့မိဘတွေရဲ့မေတ္တာနဲ့ပတ်သက်ပြီးတော့မပြောခင်လေးဒီလိုမိဘတွေရဲ့ယေရှုကြီးမားဘုံနဲ့မိဘတွေရဲ့ယေရှုတရားကိုပြန်လည်ဆက်နိုင်ခွင့်ယူတဲ့တရားဒီလိုမျိုးပြန်ပြီးတော့ယေရှုသဘာဝယေရှုပြန်ကြည့်နိုင်တယ်ခါးကြီးကတော့မြတ်စွာဘုရားဟောထားတဲ့တရားတော်ဖြစ်တဲ့အတွက်ဒီတရားလေးကိုဉာဏ်စတင်ပြီးကြည်ကြည့်နေပြီးတော့မှဒီဘက်နဲ့သာသမီသားဆက်ဆံရေးအပိုင်းကိုဆက်လက်ပြီးထောက်ပြမယ်လို့ရည်ရွယ်ပါတယ်နော်ဦးဇင်းတို့မြတ်စွာဘုရားရှင်အခြေရင်ဟန်တော်ကဗျာတော်တွေကိုတရားလေးတခုခေါ်ပြပါမယ်။ဇေတံကြားဘယ်လိုခေါ်သလဲ။တန်တရာကြီးရဲ့ရှေ့အဆုံးကိုဉာဏ်ဖြင့်ဆင်လျောက်ရဲ့ကြည့်နေဆိုရင်လည်းပဲမတိအမတိနိုင်တဲ့အသရှိတယ်လို့ဆရာပြောခေါ်ခဲ့ပါတယ်။အဲဒီလိုအသမရှိတဲ့တန်တရာအသမဆင်တဲ့တန်တရာကြီးဦးစင်းတို့ဦးနဲ့ဦးနဲ့ဒီပါရေလို့မတော်ခဲ့ဘူးတဲ့ပုဂ္ဂိုလ်။အနည်းရေလို့မတော်ဘူးတဲ့ပုဂ္ဂိုလ်၊ဖရေလို့မတော်ဘူးတဲ့ပုဂ္ဂိုလ်ကိုလိုက်စားနေခြင်းရတယ်တဲ့သဘောရှိပါဘူး။ဒီကိုမောနမရေလို့မတော်ဘူးတဲ့ပုဂ္ဂိုလ်ကိုလိုက်စားနေခြင်းလည်းပဲရတယ်တဲ့သဘောရှိဘူး။အစမတင်တဲ့တန်တရာခီးမှာဒီပါဒေါသခင်ဘူးတဲ့ပုဂ္ဂိုလ်တွေသာဖြစ်တတ်ပါလေ။သာသမီအချင်းနဲ့ဒေါသခင်ဘူးတဲ့ပုဂ္ဂိုလ်တွေမိမအမအကိုမောင်နှမတို့တဲ့သံတယ်မှုနဲ့တော်ဆက်ခဲ့တဲ့ပုဂ္ဂိုလ်တွေတော်ဖြစ်ကြပါလေ။ဒီလိုမျက်စွာဆရာဟောပါတယ်။ဒီနေ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာမိမိတို့ရဲ့မိဘအရင်းအစားတွေကိုသာလျှင်မိမိတို့ရဲ့မိဘအစုံနဲ့မြင်နိုင်ကြတာကတော့အပြစ်ဆိုစရာမရှိပါဘူး။မိတို့ကိုတွေးမွေးပြီးတော့ပြုစုတောက်လျှောက်လာခဲ့ကြတဲ့မိဘနှစ်ပါးဟာအမိတို့ရဲ့မိဘကြီးဒီဘဝခဏတာကြပြောမယ်ဆိုရင်နှံတဲ့သဘောရှိပါတယ်အဲဒီလိုမိဘတွေတော်ဆက်ခဲ့ဘူးတဲ့အကြောင်းကိုမြတ်စွာဘုရားဟောပြီးတဲ့နောက်မှာမြတ်စွာဘုရားကသာသနာ့ဟောတယ်လို့ဆိုတဲ့အကြောင်းပါစေတယံတို့ ပုဂ္ဂိုလ်ဦးရဲ့တည်သူတရားတွေကိုလေကူစွာဆက်နိုင်တယ်လို့ငါပြောမဟုတ်ပါဘူးဒီကမှာဉာဏ်တော်တွေကညက်သာပြားကိုပြန်ပြီးတော့ရှင်းထားကြတယ်ညက်သာပြားဒီပုဂ္ဂိုလ်ဦးပါလည်းညက်သာပြားဒီလိုရှင်းထားကြတာကြတယ်စိတ္တယံသူမိခင်ဖခင်လို့ခေါ်တဲ့ပုဂ္ဂိုလ်ဦးပါပဲဒီပုဂ္ဂိုလ်ဦးရဲ့တည်သူတရားတွေကိုလေကူစွာဆက်နိုင်တယ်လို့ငါပြောမဟုတ်ဘူးဘာတော့လဲဆိုလို့ရှိရင်မိဘတွေဆိုတာကသာသမီတွေကိုဆောက်ရှောက်ကြတဲ့လူတွေကြီးပြင်းလာအောင်ဆောက်ရှောက်ကြတဲ့လူတွေတွေးမွေးကြတဲ့လူတွေဒီလောကကိုဆန့်ကျင်ပြီးတတ်တဲ့လူတွေဖြစ်တဲ့အဆက်တော်တွေမြတ်စွာဘုရားကလည်းလက်ချောင်းလို့ရင်းအဲ့လိုလက်ပြီးတဲ့အခါမှာမြတ်စွာဘုရားဆက်လက်ပြီးတော့မိမိတို့ကအသက်တရားတန်းမှာလူဖြစ်လာတဲ့ပုဂ္ဂိုလ်တွေဖြစ်ကြတဲ့ဆရာတို့အသက်တရားကာလတန်လုံးပခုံးတစ်ဖက်မှာအမိကိုဆောင်းပခုံးတစ်ဖက်မှာအဖကိုဆောင်းပြီးတော့ပြည့်စုံလုပ်ကြည့်ကြမယ်ရေဘူးရေအေးစစ်လျော်ရာပြေးပြီးတော့ခြေစုပ်လက်လည်းပြုပြီးနေထိုင်ကြမယ်နေနေပြီးမယ်လူအပ်ချက်တွေကိုဖြည့်ပြီးပြီးတော့နစ်ပြန်သတ်လို့ပြည့်စုံလုပ်ကြည့်ပါတော့ညာလေးတဲ့ရှိခဲ့မှုတဲ့မိဘနှစ်ပါးရဲ့ပြည့်စုံကိုလည်းကိုယ်စွာဆက်နိုင်ရင်လို့ငါပြောင်းခေါ်ပါဘူးဒီမြတ်စွာဘုရားမိတ်ဆောင်လို့ဒီထက်လုံးပေါ့လေရသဗျာကလည်းဆက်နေတယ်မိမိတို့ကစမ်းနိုင်လို့မာပထွေမြေကြီးကိုအုပ်ချုပ်သုံးပိုင်တဲ့ဤစီးတင်ကိုမိဘနှစ်ပါးကရှင်းပြဖောက်ပြပေးမယ်ဆိုတာတို့ဒီလိုဤစီးတင်ကိုရှင်းပြဖောက်ပြပေးတော်ညာလည်းပဲရှိခဲ့ဦးတဲ့မိဘတွေကအေးစိတ်နဲ့ဘယ်သူစွာဆက်နိုင်လဲလို့ငါပြောမှာဘူးဒီနေ့ကြံစည်လိုက်ပြီဆိုရင်လောကမှာလူတိုင်းလူတိုင်းအတောင့်တဆုံးနဲ့ဖြစ်စဉ်ဆုံးအမြင့်မားဆုံးသောဓာတုဌာနန္တရကိုပြောမယ်ဆိုရင်တော့မြင့်စီစဉ်ပါလေ။ဒီလိုမြင့်စီစဉ်ကဲ့သို့သောမြင့်စီစဉ်ကိုချင်းမြောက်ဆောက်ဆံပြီးတော့သိပါသောညာလေးမိဘတို့ရဲ့ရှိခဲ့မှုတဲ့ဒီလူတရားတွေကိုလေကူစွာပြန်ပြီးဆက်နေတယ်လို့ညာပြောဟုတ်ဘူး။ဘာသာကြောက်လဲဆိုရင်မိဘတို့ဆိုတာကမိမိတို့ရဲ့ဒီရင်းအောင်လှုပ်ရှားလာတဲ့ပုဂ္ဂိုလ်တွေကျင်းဝေးလာတဲ့ပုဂ္ဂိုလ်တွေဒီလောကကိုစတင်ပြီးတော့ကြာတာကြတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အကြောင်းပဲ။ဉာဏ်ကြီးသိရတဲ့ပုံပေါ့။ဒီလောကကိုအသိဉာဏ်သာဖြစ်တဲ့အာဟာတဉာဏ်ကြီးရတာဆိုတာကဒီကြီးပါငါးပါးရဲ့အသေးစိတ်ချောက်ကဒီလောကကြီးကိုစတင်ပြီးတော့ဉာဏ်ကြီးရတယ်ဆိုကြဲကဒီပါဒီကဘလောက်ကျေးဇူးကြီးမားကြီးတယ်လဲ။ဒီလိုတရားကျေးဇူးကြီးမားကြီးတယ်ဒီတောင်ကြီးဘုရားကနေဒီကြီးလေးလာတဲ့အချိန်ဆုံးချင်းဒီမူလာခဲ့ကြတဲ့ဤသူတရားတွေကိုပါဆက်လက်ပြောကြတယ်ဆိုရင်တော့ဣန္ဒရန်ကြီးထားတဲ့ဤသူတရားတွေပါအဲ့လိုကြီးမားတဲ့ဤသူတရားတွေကိုညီညွတ်စုံနဲ့ပြန်လည်ပြီးတော့ချင်းမြောက်ဆောက်ကပြီးတော့ဤသူသတ်ပါတော်ညာလင်းဤသူဆက်နိုင်တဲ့သဘောရှိဘူးအဲ့လိုမြတ်စွာဘုရားမိတော်မူရဲ့ခါကြတဲ့ဉာဏ်တော်တွေကလည်းမြတ်စွာဘုရားကိုပြန်လည်ပြီးဒီချက်ကြပါလေသတ်ပါဗျာဒီကဲ့သို့သောဤနည်းမိဘတို့ရဲ့ဤသူတရားတွေကိုဉာဏ်လေးသတ်ဖို့ရကိုချင်းနိုင်လို့ဆိုရင်ဘယ်လိုဤနည်းရဲ့ဤသူသတ်နိုင်ဆိုရင်မိဘတို့ရဲ့ဤသူကိုသတ်နိုင်ပါလေဒီလိုကြံပြီးတော့ဒီချက်ကြတဲ့အခါကျတော့မြတ်စွာဘုရားကဒီလိုစေတနာလို့သင်စေတနာတို့သိတယ်လို့ဉာဏ်တို့ကပြောဆိုဒီတော်မူနေမိဘတွေရဲ့ရှိခဲ့မှုတဲ့ကျေးဇူးတရားကိုပြန်လည်ဆက်ခြင်းတယ်ဆိုရင်တော့ပြန်လည်ပြီးတော့ဆက်နိုင်တဲ့အနည်းငယ်ရှိတယ်။လောကမှာမိဘအချို့ရှိကြတယ်။သဒ္ဓါတရားမရှိသေးတဲ့မိဘတွေကသဒ္ဓါတရားနဲ့ပြည့်တော်မိမိတွေကအချင်းချင်းဆက်ဆံပေးမယ်။ဝန်တော်ချင်းမိသရိယရှိကုန်တဲ့မိဘတွေကဝန်တော်ချင်းမိသရိယသင်္ကောအမှုတွေကအကျိုးသာအမှန်ညာပေးမယ်။ပြည့်ရောက်ခြင်းနဲ့ဆက်ဆံပေးမယ်။ဉာဏ်မရှိတဲ့မိဘတွေကိုဉာဏ်နဲ့ပြည့်စုံမိမိတို့ကအချင်းချင်းဆက်ဆံပေးနေဆိုရင်တော့ရှိခဲ့သေးတဲ့မိဘတွေကအေးစိတ်ကိုဆက်နိုင်ပါလေမြတ်စွာဘုရားကနေပြီးတော့ဒီလိုလိုမိမက်လာတဲ့အဟံတော်တွေကိုကျန်လေးပြည့်စုံလို့ရတယ်ဘုရားကသတ္တတရားသတ္တတနာဆိုမြတ်စွာဘုရားဟောထားတာရှိတယ်သတ္တတရားကိုဥစ္စာခေါ်တာသတ္တတရားမရှိတော့တဲ့ပုဂ္ဂိုလ်ဟာဘလောက်ပဲကြီးပွားချမ်းသာနေတဲ့ပုဂ္ဂိုလ်ဖြစ်ပါစေ မိမိရဲ့ဒီပွားချမ်းသာနေတဲ့ဒီပွားချမ်းသာမှုတွေကိုတကယ်ကိုကြီးမားတဲ့အကျိုးစီးပွားတွေကိုဖြစ်ထွန်းလာအောင်လုပ်နိုင်တဲ့အရေးချင်းပြုမှာပဲပါတယ်ဟုတ်ကြပါလဲသတ္တတရားမရှိဘူးသတ္တတရားမရှိတဲ့ပုဂ္ဂိုလ်ခံခံရဲ့အကျိုးတရားကိုလည်းယုံကြည်မှုမရှိဘူးဘုရားတရားသံဃာကြီးကသောယတနာသုံးတန်အပေါ်မှာလည်းပဲယုံကြည်မှုမရှိဘူးဒါတလို့ရှိရင်တရားကိုသိကတဲ့တရားကိုနာယူတဲ့သံဃာတော်တွေကိုသိကပြီးတော့တရားစကားမင်းမြန်ခြင်းဆိုတာသိတာမရှိဘူးဒါကခံခံရဲ့အကျိုးကိုမယုံကြည်တဲ့အတွက်ကြောင့်ဒါနလို့ဆိုတဲ့ညာလူနဲ့ဒီလိုချက်တော့မှာသူဘဝဟာပြစ်စုံကံကာလအဖြစ်ပြည်စဉ်ဥစ္စာတွေနဲ့ပြည်စုံနေတော်ညာလေးပဲသတ္တတရားကြီးဟူသောဥစ္စာကချုပ်ရင်းနေတဲ့အတွက်ကြောင့်သူဟာသူ့ရဲ့ပြစ်စုံကံဆန်းတာတွေကိုအချင်းချင်းအကျိုးနဲ့ဖြစ်အောင်လို့လုပ်သွားနေတဲ့ပုဂ္ဂိုလ်တွေဖြစ်ပြီးတော့ဒုက္ခပြေရတယ်ဆက်ခွာသွားနေတဲ့ပုဂ္ဂိုလ်ဖြစ်နေတယ်နော်ဖြစ်နေတယ်နော်ဒါကြောင့်မို့သရတရားမရှိသေးတဲ့ပုဂ္ဂိုလ်တွေကိုသရတရားနဲ့ပြည့်စုံလာအောင်သာသမီဖြစ်တဲ့ပုဂ္ဂိုလ်တွေကကြိုးစားပြီးတော့ဉာဏ်နဲ့ဉာဏ်သာရှိဖို့ကြိုးစား담미바의취재구의예수님께서잔인사태의이유알롱동비도무례자신께서도구로강지보통나래사태자리내내니란로가루다니변례예수선이래니란들하니니도의미바대구변례비로예수선대로변내자리래미바대변가래알롱땡만만구들로시우사비시들의이종어신녀석판비텐이변례들로예도바도다도하리고보비로보비로도보아라어루비다네두다내내애트그래서미바대변가래알롱땡만만구들로시우사비시들의이종어신녀석판비텐이변례들로예도바도다도하리고보비로도보아라어루비다네두다내내애트이디디오다가마우두피피이수수레마베타쩨멘리레스이트이도보아케리고이로생겨그루하성야수미도형행자라고하고자자이로묘우사제피디고신녀석판비네나파로자자디아네피소어미미도가셀렛비로조간자네소인너이바도가빈소고드레이다가이파에사는네도버디아리야시라는네피디이래가마군도진미드리아시라자리세간선제로게시작이시고피디오사리대화찬단이도냐래대자라디아가네건강이로군도진미드리아대화리가네시니자리미바도가피디오사리하예니미미로샤프에비로규규교정비타리석판비타리우사피디이그루네다가네상상자나마고다소인드로예보와야시진아치니도야시진게를치고하는데군도진미드리아시공의미바도가군도진미드리아신어미로대가신여석판미란리베이비조사빈장고소리나몇사자신예미란리미쳤다하나둘셋ပညာကင်းနေတဲ့မိဘတွေလောကမှာရှိကြတယ်။ပညာကင်းနေတဲ့အပိုင်းမှာကလောကပညာကိုကြိုးစားဖို့ပါ။လောကပညာမှာမိဘတွေကသာသမီတွေပုံပြီးသာလွန်နေတဲ့မိဘတွေနဲ့ရှိတာပါလေ။သာသမီအောက်ကိုနှိမ့်ကြနေတဲ့ပညာရည်သိရှိတဲ့လောကပညာရည်ရှိတဲ့မိဘတွေလည်းလောကမှာရှိပြီ။လက်သာတန်းရှင်ဒီလိုလေးပညာဆိုတာကဝိပဿနာပညာမဲ့ပညာဆိုသူချင်းတာချက်ပါအဲ့လိုဝိပဿနာပညာနဲ့ပညာကိုဘယ်လိုပုံစံနဲ့မြတ်စွာဘုရားရှင်ကမိဘတွေကိုသာမီးဖြစ်တဲ့ပုဂ္ဂိုလ်တွေကပြန်လည်ပြီးတော့ရှင်းညော့ဖြစ်တယ်လေ။မိမိတို့ရဲ့ညာကြီးတဲ့ဒီဘဝလေးကိုညာထားတယ်။ညာကြီးတဲ့ဒီဘဝလေးကိုညာထားတဲ့အချိန်လေးမှာညာကြီးတဲ့သီလသမာဓိပညာရှင်းစဉ်ဆိုတဲ့ဖြစ်စဉ်သုံးရအချက်အလက်တွေမိမိတို့ကလက်တွေ့စနစ်နဲ့ဆင့်ကျင်အကျိုးကိုအားထုတ်လိုက်တယ်။ဝိပဿနာလေးရဲ့အဆုံးမှာမင်းရဲ့ပုံညာတို့ကပေါ်လာခဲ့ပြီးတော့သာသင်္ကရတ္တဒိဋ္ဌံဆိုတဲ့ငိမ့်တဲ့ဆန္ဒကြီးကိုမျက်မှောက်ပြုနေတဲ့ဘဝကိုရရှိသွားတော့အဲဒီခါတော့မိဘတို့ကမိမိတို့ကိုထင်ပြီးသိထားတဲ့တရားတော်ဆိုလို့ပြန်လည်ပြီးတော့ပြောင်းဝင်နေတယ်ခိုက်တွန်းပြီးအောင်ပြေးနေတယ်ဒီချင်းပါတယ်လို့လောကမှာရှိတဲ့တရားတွေအားလုံးကအိဋ္ဌသဘောသာမှန်တယ်ဒုက္ခသဘောသာမှန်တယ်အနတ္တတရားတွေကြီးတာဖြစ်တာဒီတရားတွေပေါ်မှာတွေ့တာတက်မဲ့နေတဲ့စိတ်ကြီးကဒီတရားတွေကိုသင်္ကသတရားလို့ခေါ်တဲ့ပြုရှင်ရင်မှုကြောင့်ဖြစ်ပေါ်နေတဲ့ဒီတရားတွေပေါ်မှာတွေ့တာတက်မဲ့နေတဲ့စိတ်ကြီးဒီကံကြီးအချိန်မှာ ဒီလိုစိတ်တွေကအကျိုးပေးခဲ့ရင်ဒီပါဒုက္ခရောက်ကြတယ်နော်အဲဒါအနိစ္စဒုက္ခအနတ္တတရားစင်စစ်အင်ကန်ဖြစ်နေတဲ့ဒီတရားတွေအပေါ်မှာဝိပဿနာပညာနဲ့ပညာတွေဖြစ်ပေါ်လာအောင်ဝိပါဒ်ကိုစူးစမ်းကြတာဒီလသမားဒီပညာသိက္ခာကိုမိမိဖြစ်တဲ့ကဲ့သို့သူတို့ကိုဖြစ်ဖြစ်အောင်မြေလောကတင်တွန်းပြီးတော့ဖြေယုံပြီးတော့စူးစမ်းကြတယ်ဆိုရင်အဲ့လိုကြိုးစားလိုက်တဲ့အတွက်ကြောင့်သူတို့ရဲ့ပါရမီအားလည်းသာဒီလာဒီကိုပြည့်စုံကြမယ်သမာဓိဒီကိုကျူတောင်းကြမယ်သမာဓိဒီကိုတော့ဒီပုံမှာရပ်တည်ပြီးတော့ဒုတိယဉာဏ်ဒီကိုသိသိမယ်တောင်းတရားကျူတရားတွေကိုသိသိပြီးတော့ဒီယုံနဲ့တောင်းကျူတရားတွေအပေါ်မှာနိစ္စဒုက္ခအနတ္တလက္ခဏာဤသုံးဉာဏ်သင်ပြီးတော့သင်္ကေတဝိပဿနာရှုနိုင်တယ်ပါရမီအားလည်းသာဝိပဿနာဉာဏ်တွေရဲ့အဆုံးမှာဉာဏ်ပုံဉာဏ်ဆိုက်ခဲ့ဆိုရင်ဒါဆိုရင်တော့မိမိတို့ဟာဝိပါဒ်တို့မိမိတို့အပေါ်မှာရှိပြီးဖြစ်တဲ့ကျေးဇူးတရားတွေဆိုတာဆက်ပြီးဖြစ်သွားရင်ဒီလိုနီးနဲ့ကျေးဇူးသတ်ခြင်းကိုသာလဲကျေးဇူးဆက်နိုင်တဲ့မိမိတို့ဆက်သွားရှင်လေးတို့ဘာလဲတခြားသမားတို့နီးလန်းတွေကတော့တန်မြာခီးမှပြင်လေကြောင်းနဲ့တန်မြာခီးမှမြုပ်ကြောင်းမျောကြောင်းလန်းတွေကဖြစ်နိုင်တဲ့အတွက်ဒီလိုနီးလန်းတွေကတော့လက်ဆောင်ဆက်ရှင်ရှင်မောင်းတဲ့အနေနဲ့ပြုကြမှာလေဒီနေ့တန်ရှိလိုက်တဲ့အကြောင်းကတော့လောကရှိတဲ့မိဘနှစ်ပါးပုဂ္ဂိုလ်တွေကနေတဲ့သာသမီတွေကိုလောကထဲမှာပျော်မွေ့နေတာကိုပဲကြည့်ချင်ကြတယ်မြင်ချင်ကြတယ်မိမိတို့ကိုလည်းဥစ္စာပစ္စည်းတွေနဲ့ချင်းမြောက်ဆောက်တဲ့သာကိုပဲမိတို့ကလည်းမြင်ချင်ကြတယ်မြင်ချင်ကြတယ်ဒါဆိုလို့ရှိရင်မိမိတို့ရဲ့အဲ့ဒီလိုမျိုးအယူသမြင်တွေဟာဖြစ်တဲ့ဖြစ်တဲ့အရင်ကိုမဟုတ်ဆိုတာလက်တော်ဆက်ရှင်ပြေးတဲ့ဒီရင်နဲ့တော့အတိုင်းကြည့်ဖို့မိမိတို့ရဲ့သာသမီတွေတရားသခင်ဝင်ကြပြီဒီနေ့ရှင်ဝင်ကြပြီဒီနေ့ဒီကြပြီဒါဆိုလို့ရှိရင်မိမိတို့ရဲ့သာသမီတွေရဲ့လုပ်ငန်းတွေဟာအင်မတန်မြင့်မြတ်ကြီးတဲ့လုပ်ငန်းတွေပဲလက်ဆောင်ဖျားရှင်ရှင်မွန်တော်မူတဲ့ဘုရားသခင်တော်အရိယာတော်ကောင်းတွေရှင်မွန်တဲ့လမ်းကြောင်းကိုမှတ်သားတော်သာသမီတော်တွေလိုက်ဆောင်ကြပြီဒီလိုများလို့ဆိုတယ်တခါမိဘတို့ရဲ့ကျေးဇူးရှင်လူတရားကြီးမားလာလောကဒီလမ်းမျိုးစုံနဲ့ကျေးဇူးဆက်တော်ညာလေကျေးဇူးမကျေနိုင်ဘူးသရတရားမရှိသေးတဲ့အကုသူတွေသရတရားပြည့်စုံအောင်ဝန်တိုခြင်းမြစ်ကြီးအရှိကုန်တဲ့မိဘတွေဝန်တိုခြင်းမြစ်ကြီးအရှိအောင်ဝိပဿနာပညာနဲ့ပညာတွေမရှိသေးတဲ့မိဘတွေကိုဝိပဿနာပညာနဲ့ပညာတွေရှိအောင်မိမိတို့ကချင်းမြောက်ထောက်ကညာညာနေပေးပြီးတော့ဇူးစားပေးမယ်ဆိုရင်သူတို့ကလည်းလိုက်လံဒုစရတို့ကျူးစားကြလို့တကယ်လို့မင်းဘုံညာစိတ်သွားတဲ့အခါမှာမိဘတို့ရှိခဲ့ဖို့တဲ့ကျေးဇူးတွေကိုဆက်နိုင်တယ်လက်ဆောင်ဖျားရှင်ဖိတော်ဘုခေတဲ့စကားကိုခံလင်ပြလိုက်လို့ဆိုရင်ဒီနေ့ဘုရားနာပိတ္တအောင်တော်တော်ကောင်းလို့အားလုံးပါဒီဘဝမှာဥစဉ်ရဲ့ဤခင်ကြီးမဟုတ်တာတော်များလေးတဲ့ဥစဉ်နဲ့ဒီဘဝတော်ခဲ့ဖို့တဲ့ပုဂ္ဂိုလ်တွေကဖြစ်တာအားလုံးပါဥစဉ်ရဲ့သမီးတွေလည်းဖြစ်ခဲ့ပြီးတဲ့ပုဂ္ဂိုလ်တွေလည်းဖြစ်တာပါလိမ့်မယ်ဒီနေ့ရေဒီနဲ့တကယ်ညီညာနေဒီနေ့အမှားတွေဒီနေ့ကောင်းတယ်တဲ့သင်္လေခဲ့တဲ့ရှင်လာလာတဲ့တန်တရားကြီးမှာတော့ဆက်ခဲ့လို့တဲ့ပုဂ္ဂိုလ်တွေကဖြစ်တာမှမိတယ်ဒီနေ့ဒီနေ့တို့ဒီနေ့ဒီမှာသာလာတို့တဲ့ဉာဏ်တော်ဉာဏ်တော်လေးပဲဒီမှာတရားအထုပ်ကြည့်တဲ့အကျိုးအားထုတ်လို့ကြတဲ့ဉာဏ်ပေါ်တယ်သူတို့ကိုတောင်းပြုပြီးတရားအထုပ်ကိုသာကြတဲ့ဤပါဒီနဲ့ရှိနေကြတယ်တရားလာဆောင်မထုတ်သေးတဲ့ဤပါဒီနဲ့ရှိနေကြတယ်သောသမီးတွေတက်ကလည်းမိဘတွေရဲ့ရှိခဲ့မှုတဲ့ယေရှုကိုအလုံးစုံပြီးတော်မူတဲ့တရားရှင်ပေးတဲ့နိလန်းနဲ့သစ္စာပြားရှင်မိတော်မူတဲ့အတွက်ကြောင့်သိလာရတဲ့ယေရှုသက်ပြီးနဲ့ယေရှုသက်ခင်ကိုသိကြဖို့တော့မကောင်းဘူး။ဟုတ်ရဲ့။သောသမီးတွေကယေရှုသက်တင်ပါလေ။တရားလာပြီးအထုကြပါလို့တဲ့ကျုံးတဲ့ခါမှာမလာဘူးဆိုတာသာပြောတာလေ။ဒါတို့ကိုယေရှုမဆက်ကြပါနဲ့လို့ပြောတယ်မတူဘူးလား။ဒီလေဒါဆိုလို့ရှိရင်တော့သာသမီတွေကတရားအထုတ်ကိုခေါ်တယ်ဆိုရင်မိမိတို့သာသမီများကယေရှုသခင်ကိုကြောင်းတာတော့မတူဘူးလားဒါဆိုရင်တော့မိမိတို့ကဘာလို့ရလဲသာသမီတွေရဲ့ယေရှုသိကြမှုကိုမိမိတို့ကဘာလို့ရလဲကျန်တယ်ဒီတုတ်တယ်တော့အားဖြင့်ဘဝနဲ့တာနဲ့တော့လာဖို့မကောင်းဘူးလားကောင်းတယ်ဒါရင်းနဲ့မလာကြဘူးဆိုရင်တော့သာဟာမြတ်စွာဘုရားရှင်ပြောတဲ့နိလန်းအပေါ်မှာစိတ်နာရှင်သုံးနေတဲ့ပုဂ္ဂိုလ်ကိုပြောနေမှာပါပြောနေဘူးလောကထဲမှာသင်္လင်ပြီးတော့လောကထဲမှာမြင့်မြုပ်ဖို့ရလောကထဲမှာရောနေဖို့ရသွားနေတဲ့နိလန်းတရားဖြစ်တာနော်ဒါဆိုလို့ရှိရင်အဲ့လိုနိလန်းမျိုးတွေဖြစ်အောင်သာသမီများကယေရှုသခင်ကိုတောင်းကြတဲ့အခါမှာဒီနေ့ဘုရားမှာကလည်းဖြစ်တဲ့
ဒါမှကြည့်နေတယ်တကယ်လို့ဒီမှာဘာသာကပြန်တကယ်လို့ပေါ့လေတရားလာတဲ့ခုပြောခဲ့တယ်ဆိုရင်တော့အကျောက်ကလာခဲ့ပြီတော့နော်ဒါဆိုရင်တော့သာသမီရဲ့သင်ရှိနေတဲ့ဒီလိုတရားကိုစက်ခင်ကိုပေးတာဖြစ်ပါလေအဲ့လိုမှမဟုတ်ဘူးဆိုရင်တော့ရှိခဲ့ဘူးတဲ့ဒီလိုတရားကိုစက်ခင်မပေးပါနဲ့လို့ပြောတာလည်းအတူတူဖြစ်လိမ့်မယ်နော်ဒီလိုပြတာတလို့ရှိတယ်ဘယ်လိုကျေးဇူးသာမြင်ဆိုတာသာသမီအိမ်လိုက်တာလည်းပြီးလို့ပြောတယ်ကျေးဇူးဆက်ခင်တို့မိဘတွေဘက်ကလည်းဘယ်လိုပြရမလဲဆိုတာလည်းဒီလောက်ဆိုတော့ပြီးတော့ပြီလို့ဥစဉ်ယူဆတယ်နော်ဒါကတော့လောကကဆိုပြီးတော့လွတ်မြောက်ပြီးအမြင့်မားဆုံးသောကျေးဇူးတင်ပြီးပဲဆက်သာပြရှင်ဟောတာတဲ့ဆရာတော်ကအချိန်ကန်ပြီးတော့ပြောနေတာဖြစ်ပါတယ်နောက်တစ်ပိုင်းကတော့လောကကလောမြောက်အောင်သင်္ချန်ကျုပ်ကိုအားထုတ်နိုင်တဲ့ပုဂ္ဂိုလ်တွေကတော့လောကအထင်းမှာအရသာရှိကြပါဘူးဒီပါအလုံးကလည်းလောမြောက်သွားမယ်ဆိုတော့ပြောနိုင်တော့ညာနေပဲသင်္ချန်ကျုပ်ကိုအားထုတ်ဖို့ကလိုတယ်အဲ့တော့လောကထဲမှာသင်္ချန်နေတဲ့ဒီပါနဲ့သာသမီလူကြီးနဲ့လူငယ်သားတွေကရှိတဲ့ရှိထိုက်တဲ့နားလည်ခံရလို့ရှိလာဖို့ပြန်လာတယ်မိဘတွေရဲ့မေတ္တာတရားကိုလည်းသာမီးများကနားလည်ဖို့ပြောတယ်။မိဘဒီဘက်ကထားတဲ့မေတ္တာဟာလည်းပုံစံကျတဲ့မေတ္တာတရားရှိဖို့ဖြစ်ဖို့ပြောပါတယ်။မိဘတို့ရဲ့ဉာဏ်ကလည်းနေနေတဲ့ပုဂ္ဂိုလ်များမှာလောကကြီးကိုစတင်ပြတ်တာပြီးလိုက်ပြီးသူကလေးကအေးစုကြီးမားတဲ့ပုဂ္ဂိုလ်ကြီးဖြစ်တယ်ဆိုတာကလည်းသာမီးများဘက်ကလက်ခံသာပြီးသာဖြစ်ဖို့ပြောတယ်တို့ညာလေးကမြင့်ဉာဏ်ပူဉာဏ်အဖြစ်အပျက်မဆိုင်သေးတဲ့ပုဂ္ဂိုလ်မှန်မြတ်အောင်လောဘဒေါသမောဟဣဿာမိတ္တိယမာနတရားတွေနေထိုင်နေကြတဲ့ပုဂ္ဂိုလ်များတာဖြစ်တဲ့အတွက်ကိလေသာရဲ့ထိုးနှင်ချက်ကိုခံထားရတဲ့ပုဂ္ဂိုလ်တွေကဖြစ်ကြတဲ့အတွက်ဒီပါဇေကလည်းငါတို့ရဲ့သာသမီတွေဟာကိလေသာစမ်းလမ်းနဲ့ရှိနေတယ်လို့သဘောတူပေါ့သံဃာကြီးဒီဘက်ကလည်းမိဘတွေကလည်းကိလေသာစမ်းလမ်းနဲ့ရှိနေတဲ့ပုဂ္ဂိုလ်တွေလည်းဒါပဲပေါ့ပေါ့။ငါယူရတဲ့အစဉ်ပြောနေတယ်။လောကမှာပုဂ္ဂိုလ်တယောက်ကိုချိုးနှိမ်ပြီးတော့ပြောမယ်ဆိုရင်မိဘကသံဃာကြီးကိုပဲပြောပြတယ်။အကိုဖြစ်တဲ့သူကညီဖြစ်တဲ့ပုဂ္ဂိုလ်ကိုပဲပြောပြောလက်ခံနိုင်တယ်လို့ယန္တာပြတ်တင်ပါလား။ဘုရားနဲ့ကံပါကြံဘုမိဘဒီဘက်ကလည်းပဲငါတို့မိဘပဲဆိုပြီးတော့မိမိတို့ရဲ့မေတ္တာတရားကိုပုံစံကျောင်းသွားနေနိုင်တဲ့ပြည့်စုံဆက်ဆံမှုမျိုးတွေကလူပြည့်ချင်းပေါ်တယ်။မိဘဆိုတဲ့လူကြီးပိုင်းဆန်တဲ့လူကြီးများကလည်းမိမိတို့ရဲ့လက်အောက်မှာရှိနေတဲ့ပုဂ္ဂိုလ်ဘီပေါ်မှာမိမိတို့ရဲ့မေတ္တာကိုပုံဖော်ပေးနိုင်တဲ့သကလုံးရွေးချယ်တတ်တဲ့အဆုံးအမျိုးတော့ဖြစ်ဖို့ပြောတယ်မိမိတို့ကမေတ္တာတရားကိုပေါ်ကျူးပေးနေခြင်းတကယ်လုံးအတုံးတုံးကိုရွေးချယ်ခြင်းမရှိဘူးဆိုလို့ရှိရင်မိဘစိတ်ကပုဂ္ဂိုလ်တွေကသာသမီတွေရဲ့အကျိုးကိုတကယ်လုံးမှမဆောင်နိုင်ကြပါဘူး။လူကြီးနေရာမှာရှိနေတဲ့ပုဂ္ဂိုလ်တွေ၊ဆရာနေရာမှာလက်တည်နေတဲ့ပုဂ္ဂိုလ်တွေကလည်းမိဘတွေကမိမိတို့နေရာကမိမိတို့နှစ်သက်ဆိုင်နေတဲ့ငွေငယ်တွေရဲ့အကျိုးကျေးဇူးတွေရှိအောင်ဘယ်လိုမှမဆောင်နိုင်ဘူး။လူကြီးများဖြစ်တဲ့ပုဂ္ဂိုလ်များဟာလည်းဒီမိဘများဖြစ်တဲ့ပုဂ္ဂိုလ်များဟာလည်းသာသမီဘဝကအရင်းကြီးလာခဲ့ကြတဲ့ပုဂ္ဂိုလ်တွေပါလူကြီးဖြစ်နေတဲ့ပုဂ္ဂိုလ်တွေဟာလည်းလူငယ်ဘဝကဆက်တန်းပြီးတော့ဆက်လာခဲ့ကြတဲ့ပုဂ္ဂိုလ်တွေမျိုးဖြစ်ကြပါလေ။ဒီသင်္ကန်းမိမိတို့တောင်းတခဲ့ဘူးတဲ့ဇန္ဒကလေးတွေလူကြီးတွေမိဘတွေဘယ်လိုမျိုးပြုစုလို့လို့ထောင်ကြမယ်ဘယ်လိုပြောစုပြုမှုကြမယ်ဘာလို့ကိုဘယ်လိုမျိုးပညာတွေပေးကြဆိုရင်သိကောင်းပါပဲ။ဒီနေ့မှာဆန္ဒကိုကြီးရှိခဲ့ဦးမယ်လို့တင်ပြကြည့်တယ်။မြေတင်ကသုံးသခဲ့ပြီးမြေတင်ကငန်းရင်ဖြစ်ကြတယ်။ဘလိုမြစ်တာတရားမျိုးကိုမိမိတို့ပြီးလာတဲ့အခါကျတော့ပြီးတဲ့ဘဝကိုရောက်တဲ့အခါမှာမိမိတို့လူကြီးနေရာမှာနေတဲ့အချိန်မှာလူငယ်တွေကလည်းအဲ့ဒီလိုနဲ့သုံးသဒီကားလေးတွေအမေတာကိုတော့ဥစဉ်ပြန်ပြီးတတိပြေးနော်။မြေတင်ကမိမိတို့ကတော့ပြုံးတိခဲ့ကြတာဒါပေမဲ့ပြီးလာတဲ့အခါကျတော့မိမိတို့အဲ့ဒါကိုလင်းကျင်လိုက်ကြတယ်ဒါဖြစ်နေလူကြီးဆိုတဲ့နေရာကမျိုးလူကြီးဆိုတဲ့ဘုံရံတဲ့မိမိတို့ဆက်လက်ပြီးတော့ရေထန်ကျစ်သွားကြတယ်ဆိုရင်မိမိတို့ရဲ့အလုံးလုံးတွေကိုမိမိတို့ကရွေးချယ်ပြီးမပြူဘူးဆိုလို့ရှိရင်မ မိဘများကလည်းဒါမျိုးတွေပေါ့အကျိုးဆောင်လိုပါရဲ့နဲ့အကျိုးဆောင်တယ်နဲ့သဘောတရားတွေဖြစ်နေတယ်ဒါဥစဉ်ဘဝမှာဒီကိုကျွန်တော်သိသိတဲ့အရာမျိုးတွေသင်ပြတယ်ဒီဉာဏ်မရှိခင်ကဆရာဘဝနဲ့ဘဝကိုဝတ်ပြီးဖြစ်ရတယ်အဲ့ဒီချိန်မှာလောကမှာလူမိုက်လို့နာမည်သက်ခံထားရတဲ့အမြင်တွေကိုသိတယ်ဉာဏ်ဖြည့်ဖြည့်အဘိုးပုဂ္ဂိုလ်ရေအတွက်အတော်တန်ရှိတယ်လို့ပြောလို့ရတယ်။အားလုံးဟာပညာတတ်တယ်ငယ်ကြီး။ဒါပေမဲ့လောကမှာပြောနေကြတာကတတိတတ်ထားတာကဒီပုဂ္ဂိုလ်ကြီးဟာဒီမိုက်ကြီးလို့တတိတတ်ထားတယ်။ဒါရင်းနဲ့ဦးဇင်းတို့ကိုတကယ်သုံးသပ်ကြည့်လိုက်တော့သူရဲ့တတိတွေဖြစ်နေတယ်။သူနဲ့အညီကြီးလာတဲ့အခါမှာသူနဲ့သွားတူတာဒီဦးဇင်းခွင့်ပြီးပါအဖြစ်လို့လေသူတို့ရဲ့စိတ်ကြီးတွေကိုဦးဇင်းကသုံးသပ်ခြင်းနဲ့သူတို့စိတ်ထဲမှာဘာတွေဖြစ်နေလဲဦးဇင်းသိခြင်းတကယ်တရားကိုလေ့လာကြည့်လိုက်တဲ့အခါမှာမိဘတွေသူတို့ကိုအုပ်ချုပ်ခဲ့တဲ့ပုံစံစင်နာသိဖြစ်တဲ့ပုံစံဒီပုံစံမှတ်ဖြစ်ခဲ့တဲ့အတွက်ကြောင့်သူတို့တွေဟာပုံစံနှားသောတာသူတို့ရှင်တဲ့ကဖြစ်တဲ့နေရာဒီကိုအားလုံးသိပြီးရှုထားပြီးတော့မိဘဖြစ်တဲ့ပုဂ္ဂိုလ်ကြီးကငါတို့ဟာမိဘပဲဆိုပြီးတော့မိမိတို့ဖြစ်ရှင်တဲ့ဖြစ်ဖြစ်ရှင်တဲ့ပုံစံကိုသာဖြစ်အောင်လို့ပြုခဲ့တယ်။ဒါပေမဲ့ဉာဏ်ကုတ်ကိုပြန်ပြီးမြင့်ကြည့်နေရပါတယ်။သူတို့ဘာကကုတ်သူဖြစ်ဖြစ်ရှင်တဲ့ပုံစံနဲ့ဖြစ်အောင်လုပ်ခိုင်းတယ်နေခိုင်းတယ်ဆိုရင်ဖြစ်နိုင်ပါလား။မဖြစ်ဘူး။မိမိကလည်းသူတစ်ပါးကိုမိမိဖြစ်စေခြင်းနဲ့ပုံစံနဲ့ဖြစ်အောင်လုပ်ခြင်းနဲ့ဆန္ဒသက်ရတာဟောလာကြတယ်ဆိုရင်အဲ့လိုဆန္ဒမျိုးဟာဖြစ်တဲ့ဖြစ်တဲ့ဆန္ဒကိုခေါ်နေမှာနော်မခေါ်နိုင်ဘူးမိမိတို့လည်းသူတစ်ပါးရဲ့သိဆန္ဒသဘောထားနဲ့ဒီခြင်းနဲ့ပုံစံကိုမဟုတ်ကြဘူးသူတစ်ပါးတည်းကလည်းဒီလိုပဲဖြစ်နေမိမိတို့ကသဘောပေါက်ဖို့ပြောတယ်အဲ့တော့သာသမီတွေဟာလည်းအဲ့တော့ဘာဖြစ်သွားလဲအဲ့ဒီငယ်ငယ်လေးမိဘတွေကလည်းရင်းနှီးပြီးတော့သူတို့ဖြစ်ပေခြင်းနဲ့ပုံစံကိုရှေ့ရှုကြည့်တော့ပြောတဲ့အခါကျတော့မိဘတွေကသာသမီတွေကဖြစ်တဲ့ဖြစ်တဲ့အတိုင်းသာဆိုတာသူတို့တတိနည်းဖြစ်သွားတာသာသမီတွေတက်ကဖြစ်နိုင်တဲ့ရည်ရှင်းကိုလေ့လာတော့မပြုတ်မိတဲ့အတွက်ကြောင့်မိမိဖြစ်စေခြင်းနဲ့ပုံစံကိုသာရအောင်လို့မိမိတို့ကပြောဆိုလုပ်ကြတဲ့အခါကျတော့သောင်းကြီးတို့ကတော့ဖြစ်သွားလိမ့်မယ်။မိမိတို့ကလုံငယ်တဲ့အခါကျတော့မိဘကိုလည်းကြောက်တဲ့အခါကျတော့မိဘဖြစ်သွားတော့ကုတ်ကုတ်ကုတ်ကုတ်နဲ့နေလိုက်ကြတယ်။ဒါနဲ့အတင်းကြတော့လုံချင်တယ်လုံချင်တယ်။အဲ့လိုလုံချတဲ့အတွက်အများဆုံးကဖြစ်သွားတယ်။သုံးမလို့များတဲ့ပုဂ္ဂိုလ်ကြီးလောကကဘယ်မှဆိုပြီးတော့လည်းစက်နေကြတယ်။ဒါမျိုးအဲ့ဒီခါမှာဦးစင်းကလည်းတို့ရဲ့ဖြစ်ခြင်းနဲ့ပုံစံလေးတွေကိုပြန်နေပြီ။သဘာဝနဲ့တဏှာနိလန်းတက်တဲ့ဉာဏ်နဲ့ဖြစ်စည်းကြည့်လိုက်တဲ့အခါမှာသူတို့စိတ်တွေဉာဏ်နဲ့ခံကျွမ်းလာကြတယ်။ဉာဏ်နဲ့ခံကျွမ်းလာပြီးတော့မိဘတွေကသူတို့ဘက်ကမေတ္တာနဲ့တကယ်ကိုရှိပြီးသားဒါနဲ့သူတို့ဘက်ကမေတ္တာကိုပုံပြဖို့ရတဲ့အတွက်မစွမ်းနိုင်ဖြစ်ကြတဲ့အဲဒီလိုဖြစ်ရတာလားဒီလိုဉာဏ်ကြီးတို့ကိုဉာဏ်နဲ့ပြီးကျောင်းပြပေးလိုက်တဲ့အဲဒါမျိုးမိဘတွေကဉာဏ်နဲ့ပြီးသင်ပြပါတဲ့လူများလို့တူထင်ရဦးပါတယ်နော်။ဒါကြောင့်မို့ဘုရားတို့မိဘတွေဒါမိဘဆိုတဲ့ဌာနံတက်မှာရပ်ပြီးနေတဲ့ပုဂ္ဂိုလ်များလူကြီးဆိုတဲ့နေရာမှာရှိနေတဲ့ပုဂ္ဂိုလ်များမိမိတို့အောက်မှာရှိနေတဲ့ငယ်ငယ်လေးနဲ့တတ်တဲ့အပြီးတော့မိမိတို့ဘက်ကမိမိတို့ဖြစ်ပြီးခြင်းနဲ့ပုံစံလေးတွေမိမိတို့ရဲ့မေတ္တာတရားကိုပုံပေါ်ပေးနိုင်တဲ့အတုံးတုံးမျိုးလေးတွေဖြစ်နေဖို့အရေးကြီးပါတယ်ဘယ်သူမှဖြစ်နေတာလို့ထင်ကြတယ်လို့ဒီမှာနေတာဒီပြောဆိုရတယ်မသိတာပါဘူးစီမွန်ချင်းကိုသာလူတွေကလက်ခံယူကြပါလားစီမွန်ချင်းဆိုတဲ့အရာကိုပြုစဉ်ပြုခဲ့တဲ့အခါတိုင်းနဲ့ပြုမှုပြီးတော့မိမိတို့ဘက်ကနေပြီးတော့အသက်သူရဲ့ရေသူရဲ့ဖြစ်ဖြစ်ဒီသူရဲ့ဖြစ်ဖြစ်ရေသူရဲ့ဖြစ်ဖြစ်အားလုံးရဲ့စိတ်နှလုံးကိုထိကြိုက်သွားစေနိုင်တဲ့အတုံးလုံးမျိုးတွေကိုမိမိတို့ကမပြောဆိုရဲနဲ့မတိကနိုင်တဲ့အတုံးတုံးလေးတွေနဲ့ပြောဆိုပြီးအကျိုးကိုအကျိုးဆောင်ပါတာဆိုရင်အပေါ်ဘူးအကောင်းပြီးတော့မေတ္တာပြားဆိုတဲ့အပိုင်းကိုဒီသုံးသပ်ပြီးပြောနေတော့အခုဒီပိုင်းလေးပြောတာတဲ့အပိုင်းမှာဒါကတကယ်ဖြစ်နေတဲ့ဖြစ်ရသေးတယ်လို့ဒီနေ့ပေါ်ပေါ်ပြောရအောင်
တရားဓမ္မလမ်းကြောင်းနဲ့ဒီနေ့ပြန်ကြည့်ကြည့်နော်ဒီလိုမိပါလေဆိုတာကယမဆိုတရားမိပါနဲ့လက်ခံထားတဲ့ဒီသင်္ချာတဲ့ပုဂ္ဂိုလ်လေးပါမိပါလေဆိုတာကသာသမီတိအပေါ်မှာမေတ္တာပြုလာမူတာဥပိ္ပခာဆိုတဲ့တရားနဲ့ရှင်ပြီးတော့မိပါဆိုတဲ့သံဃန္တရကိုလက်တည်ပြီးရလာတဲ့ကယမဆိုတရားမိပါကသူ့မှာသင်္ချာရှိပြီးရတယ်ဒါကြောင့်လည်းမေတ္တာပြုဆရာဇမားရည်နဲ့ဒီထိုင်နေရတယ်လို့ပြောတယ်မိဘတွေကမထိုင်ကြသေးဘူးဆောချစ်တယ်မိဘတွေဟာသာသမီတွေပေါ်မှာမေတ္တာများတာကြီးတယ်မိဘတွေဟာသာသမီတွေအပေါ်မှာကရုဏာတရားလွန်သာကြီးတယ်မိဘတွေဟာသာသမီတွေအပေါ်မှာမုဒိတာတရားလည်းလွန်သာကြီးတယ်မေတ္တာတရားတွေကရုဏာတရားတွေမုဒိတာတရားတွေလွန်သာကြီးတယ်လို့ပဲလူအပ်လာတဲ့အခါကျလို့ရှိရင်ဥပိ္ပခာထားရတော့တယ်ဆိုတဲ့ဥပိ္ပခာထားကြတဲ့ပုဂ္ဂိုလ်များဆိုတာပြန်ဖြစ်ကြတာ။ဒါကြောင့်မို့ဇမန်ကြီးတွေနဲ့ယူတဲ့မိဘတွေနဲ့အင်းကြီးတို့ကစတဲ့ဆိုတော့နေထိုင်ကြရတယ်ဒီလိုမျိုးဆောင်ပြောတယ်နော်။အဲဒါမေတ္တာတရားဆိုတာကဘာလဲ။မိဘများကမိမိတို့ရဲ့ဇာတိပေါ်မှာကောင်းထင်ခြင်းနဲ့တိုးတက်ခြင်းနဲ့ဆိုတာကတော့အမှန်နဲ့ကောင်းတဲ့စင်နဲ့တုတ်တဲ့စင်နဲ့ပြီးပွားနေပြီစင်တယ်ဆိုတာကိုမေတ္တာအဓိပ္ပာယ်ဖြစ်နေတာအကျိုးလိုလားတဲ့စိတ်ကိုမေတ္တာခေါ်တယ်အကျိုးမဲ့မဖြစ်အောင်ဆောင်ရှောက်ပြီးတာကိုလည်းမေတ္တာခေါ်တယ်ပြီးဆက်ခြင်းကိုလည်းမေတ္တာခေါ်တယ်နားလည်းပြီးခြင်းကိုလည်းမေတ္တာခေါ်တယ်ဒါဆိုရင်တုတ်တဲ့စင်နဲ့ပြီးပွားစေတဲ့နဲ့အောင်မြင်ခြင်းဖြင့်လေဆိုတဲ့သန္တာတတ်တစ်ခုတည်းကိုထားရပါတယ်။မိမိထားတဲ့အတိုင်းဖြစ်နိုင်ဖို့ဆိုတာကတော့ဒီလိုဖြစ်လို့လေ။မိမိတိုးတဲ့ဈေးတဲ့ပုံစံကမိမိသားသမီးများမိမိရဲ့အောက်မှာရှိနေတဲ့လူငယ်များဘက်မှာရှိနေတဲ့အခြေအနေဖို့ဖို့ဆိုတာကတော့သုံးသပ်ဖို့ပြောတယ်။မိမိတို့ဖြစ်စေတဲ့ပုံစံကိုမိမိတို့ဖြစ်အောင်လုပ်တဲ့အတွက်သားသမီးများနဲ့ဆက်ကျင်တဲ့ဖြစ်သွားကြဆိုတာကမိမိတို့ဘက်မှာရှိနေတဲ့မေတ္တာတရားကသာသမီများဖြစ်နိုင်တဲ့အရေးအချင်းကိုလင်းလို့ရှုပြီးတော့မိမိတို့ဖြစ်စီဆင်တဲ့မေတ္တာတရားကိုအဓိကထားပြီးတော့ပြုမိတာတကယ်ကြောက်တာဖြစ်တာ။ဒါကြောင့်မေတ္တာတရားဟာအားလုံးကိုခြင်းကိုကြောက်နေတာဖြစ်တာ။သာသမီတွေမှာဘယ်လိုရည်သိရှိတယ်လဲဆိုတာလူငယ်တွေမှာဘယ်လိုရည်သိရှိတယ်လဲဆိုတာမိမိရဲ့ညီငယ်ညီမငယ်လေးတွေမှာဘလို့ရည်သိရှိနေကြတယ်ဆိုတာကိုမိမိတို့ဘက်ကနားလည်တိုင်းအောင်တော့ဇူသားဖို့ပြောတယ်။ဒီနေ့ဟိုဇူရီယာတိုင်းပြည်မှာနေခဲ့တဲ့အင်းတို့ဇူရီယာဘာသာသားတွေကအင်းတို့နဲ့သူတို့မှာဘက်ဆုံးပညာရေးစနစ်ကိုမကြည့်ရပါဘူး။ပုဂ္ဂိုလ်တယောက်မှာဘက်ဆုံးဘလို့မှမတော်နိုင်ဘူးလို့သူတို့ပြောဖြစ်ပါလေ။ဒီနေ့တို့တိုင်းပြည်မှာဘက်ဆုံးပညာရေးစနစ်ကိုဆန့်လက်ပြီးကောင်းကျင်ပေါ်နေတဲ့အခြေအနေတွေကိုရောက်သွားတာပါ။တကယ်သူတို့ရဲ့အကြောင်းကျိုးပြလူသိန်းကိုရှင်းပြတဲ့အခါမှာသူတင်လက်ခံသွားတယ်။ပုဂ္ဂိုလ်တယောက်ဟာတဏှာမှာတစ်ခုကိုကောင်းကောင်းမို့စမ်းသပ်တဲ့လုပ်နေတယ်။ညာညာမှာတုံ့တက်ဆိုတာကတော့မဖြစ်နိုင်ပါဘူး။ညာညာမှာစမ်းကျင်လို့ဆိုတာကလည်းမဖြစ်နိုင်တဲ့အတွက်ကြောင့်ပုဂ္ဂိုလ်တယောက်ကညာညာမှာမိမိကဖြစ်စေတဲ့တုံ့ပြန်နဲ့တုံ့တက်တဲ့အနေနဲ့လုပ်ဖို့ကြိုးပမ်းအောင်မြင်အောင်လုပ်ဖို့ဆိုတာကတော့မဖြစ်နိုင်တဲ့အတွက်ကြောင့်ပုဂ္ဂိုလ်သူရဲ့အကျိုးကိုဆောင်တူတယ်ပုဂ္ဂိုလ်တူရဲ့အကျိုးကိုဆောင်နေတယ်ပုဂ္ဂိုလ်များစွာရဲ့အကျိုးကိုဆောင်ကျင်ပါတယ်ဆိုတဲ့ပုဂ္ဂိုလ်တိုင်းပါတယ်။ဒါဒီအကျိုးဆောင်နေတဲ့နေရာကနေနေတဲ့ပုဂ္ဂိုလ်များအလုံးကြီးပါဖြစ်တယ်။လူကြီးတွေဖြစ်တယ်။ဉာဏ်တွေဖြစ်တယ်။ဒီပါရှင်တွေဖြစ်တယ်။အကူတွေဖြစ်တယ်။အမှားတွေဖြစ်တယ်။ဒီတစ်ပါးရဲ့အကျိုးကိုဆောင်ခွင့်ရတဲ့ပုဂ္ဂိုလ်တွေကဖြစ်တာ။အဲ့တော့မိမိတို့ရဲ့အကျိုးဆောင်မှုဟာမိမိတို့ဆောင်လို့တဲ့မြတ်တာစေတနာအတိုင်းအကျိုးဖြစ်သွန်းစေခြင်းလေဆိုရင်မိမိတို့အကျိုးဆောင်ခြင်းကိုလက်ခံမဲ့မိမိတို့ပြီးမဲ့အကျိုးဆောင်မှုကိုလက်ခံတဲ့ပုဂ္ဂိုလ်ကြီးရဲ့အရေးချင်းကိုမနည်းလို့ဆိုတာ။အဲ့ဒါလေးကနားလည်အောင်ကြိုးစားမယ်။တို့ရဲ့အားနည်းတဲ့အာသာချက်တွေမိမိတို့ကအိအောင်ကြိုးစားလို့ဆိုရင်အာသာချက်တွေကိုထောက်ခံပေးလိုက်ပြီးတို့ကိုတိုးတက်သွားအောင်မြင်သွားအောင်ပြီးသွားတော့ဟုတ်ပြီနားလိုက်ပါချက်တယ်သူတို့ရဲ့အားနည်းချက်တွေကိုမိမိတို့ကမသိပဲတဲ့အဲ့ဒီအားနည်းချက်တွေကသူတို့ရဲ့ဤဘာကျိုးတက်မှုဆိုတဲ့အရာကို မဖြစ်နိုင်အောင်ကိုဆင်းရဲနိုင်နေတဲ့အတွက်အဲ့ဒီဟာတွေကိုမိမိကဖြစ်စီဆင်းရဲဆိုရင်တော့သူတို့ကတိုးတက်နိုင်တဲ့သဘောပါလေဖြစ်လာမှာဟုတ်တယ်ဒါကြောင့်မို့မေတ္တာဆိုတဲ့တရားဟာနားလည်သိခြင်းဆိုတဲ့တရားနဲ့ခြံညာစားပြီးတော့အကျိုးဆောင်ဖို့လိုနေတယ်မေတ္တာဟာခွင့်လွှတ်ခြင်းပြောနေပြောကြတယ်မိမိအနေနဲ့သူတစ်ပါးရဲ့အကျိုးကိုဆောင်နေမေတ္တာပြရှင်တို့ရဲ့အဆုံးကိုတော့မပေးနိုင်ပါဘူးမေတ္တာပြရှင်အကျိုးဆောင်တော့မယ်ဆိုတရားရဲ့ဉာဏ်တော်နဲ့ဒီနေ့မိုးတောက်တဲ့အချိန်မှာလောကထုတ်ပြီးရတယ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကိုမေတ္တာပြရှင်နဲ့အကယ်တင်ပါလားဒီအားလုံးပြည့်တဲ့အချိန်တွေအကယ်တင်ပါဘူးမိမိရဲ့အကျိုးဆောင်မှုကိုလက်ခံနိုင်တဲ့လက်ခံရှိတဲ့အခန္ဓာကောင်းပြီးသားဖြစ်တဲ့သာရမီပြည့်စုံနေတဲ့ပုဂ္ဂိုလ်တွေကမေတ္တာပြရှင်အကျိုးဆောင်တာဖြစ်တာမေတ္တာပြရှင်ကျေတူတဲ့အလုံးစုံပြီးတော်မူတဲ့ဘုရားရဲ့ပြည့်စုံနေပြီးနိုင်တဲ့ဘုရားရဲ့ဥဒ္ဒါတရားကိုတော့ပြီးနိုင်တဲ့ဖြန့်ရှင်ဒီတော်တော်မှအားလုံးရဲ့အကျိုးကိုတောင်းဖို့လိုတဲ့အတွက်အကျိုးသာဘူးဆိုလို့ရှိရင်မိမိတို့ဘက်ကနေပြီးအားလုံးရဲ့အကျိုးကိုဖြစ်အောင်တောင်းဖို့ဆိုတာကတော့သိနေတယ်ပြီးတော့သူတို့မှာရှိနေတဲ့အရေးအချင်းကိုမိမိတို့ကမတုံ့တက်တဲ့အကျိုးဆောင်တဲ့ဘုံနဲ့လည်းဒါလည်းမဖြစ်ဘူးဖြန့်ရှင်တော်တော်မှမိမိဟောမယ့်တရားကိုဒါနိုင်တဲ့ဉာဏ်ရှိရလားသူတန်းတဲ့တုံးတဲ့ဉာဏ်နဲ့ရှိတယ်ဆိုရင်မိမိတို့ကဘယ်လိုဉာဏ်မျိုးမရှိတဲ့အဲ့သူတို့ဟာဖြစ်နေတဲ့အနေသာရှိပါရဲ့လားဒါလေးတော့တုံးတဲ့ပုံစံလေးအဲ့လိုတုံးတဲ့ပြီးတော့သူတို့ဖြစ်နေတဲ့အရာကိုထောက်ပံ့ပေးခြင်းဆိုတော့မေတ္တာခေါ်တယ်သူဖြစ်နေတာနဲ့သူ့ကိုအကောင်းဆုံးဖြစ်အောင်ပြုပေးတာကိုမေတ္တာလို့ခေါ်တာလို့သူကျိုးမဲ့မဖြစ်အောင်မိမိကထောက်ရှောက်ပေးတာကိုမေတ္တာလို့ခေါ်တာလို့သူကျိုးမဲ့ဖြစ်သွားတယ်ဆိုတာကသူမဆားနိုင်တဲ့အရာတစ်ခုကိုသူကနေပြောင်းပြီးတော့အတင်းကာရောလုတ်ခိုင်းတယ်ဆိုရင်သူဖြစ်နေတာတော့နော်ဒါဆိုရင်ကိုယ့်ရဲ့အကျိုးဆောင်မှုကသူ့ကိုရောက်သွားတာရောက်သွားရင်ကိုယ့်ဘက်ကလည်းဒေါသမဖြစ်ဘူးလားဒါဆိုရင်ကိုယ့်ဘက်ကအသေးမှလည်းမဟုတ်ဘူးလားဖြစ်တယ်ဒါကြောင့်မို့ပြန်ကြည့်တယ်ဆိုလို့ရှိရင်မိမိတို့ကပြင်းထန်ဖို့ဆိုတယ်ပြင်းထန်မှမေတ္တာဖြစ်တာလေနော်အဲ့တော့မပြင်းထန်ဘူးဆိုရင်မိမိတို့ကအကျိုးဆောင်ခြင်းတော်များလည်းအကျိုးမဲ့ဖြစ်လာတယ်ဒါအကျိုးဆောင်တာကိုလက်မခံရသည်ရဲ့ဆိုပြီးတော့မိမိတို့ကဗန္ဒေဒီဒေါသဆိုတာနဲ့ဖြစ်ဖြစ်ဆက်သွားတယ်ဆိုရင်ဒါဆိုရင်မိမိတို့ဟာအကျိုးဆောင်ခြင်းဆိုတဲ့ကုသိုလ်တရားကိုလုပ်နေရကနေပြီးတော့အကုသိုလ်တရားကိုလုပ်မိရတာမဖြစ်ပါဘူးနော်ဖြစ်ပါတယ်ဒါကြောင့်မို့မေတ္တာတရားဆိုတာတကယ်ဆိုတော့တော်တော်သိမိပါတယ်ဒါတစ်ခုမေတ္တာဆိုတဲ့အရာကပြည့်စုံခြင်းနဲ့ရရှိခြင်းမဟုတ်ဘူးဘောကမိမိကနေပြီးတော့ပုဂ္ဂိုလ်တရားရဲ့အကျိုးကိုဆောင်ရွက်တဲ့ဒီပုဂ္ဂိုလ်မှာဖြစ်နိုင်တဲ့အရေးအချင်းကိုမိမိကသိပြီးတော့ခံမှန်းပြီးတော့ရှင်းသိပြီးတော့အကျိုးဆောင်ရွက်တယ်အခါကျရင်လေကအဲ့လိုရှင်းပြန်သွားလင်းနေတယ်အသက်သူရဲ့အရေးအချင်းကိုရှင်းပြန်နိုင်တဲ့သံဃာကအားနည်းတော့သူ့ဘက်ကဖြစ်နေတဲ့အရေးအချင်းမဟုတ်တဲ့အကျိုးဆောင်မှုတစ်ခုကိုကလည်းလုံးမိလိုက်တယ်သူ့ဘက်ကလက်မခံနိုင်သေးတဲ့အရာတစ်ခုကိုကလည်းသူ့ကိုပေးမိလိုက်တယ်အဲ့ဒီခါမှာသူ့ဘက်ကဆန့်ကျင်လာရင်ဒေါသမဆက်တာပါ။ငါပေးတဲ့မေတ္တာငါပေးတဲ့အကူအညီကိုမြည်ရကောင်းလားဆိုပြီးဒီလိုဖြစ်တယ်။အဲ့လိုဖြစ်တယ်။အဲ့ဒါကိုမေတ္တာလို့ခေါ်တယ်။အဲ့ဒါဘာဖြစ်တာလဲ။မိမိအကျိုးဆောင်တဲ့အရာကိုတစ်ခါကလက်ခံတာကိုလိုချင်တယ်လို့ပြောတယ်။ဒါကိအတုံးနဲ့အချက်အပြန်ပြီးပြောလိုက်တယ်ပြောလိုက်နော်။ပြောနေတယ်ဒါကြာကပြည့်စုံတဲ့ခြင်းတွေလည်းမြင်နေမှာဖြစ်တယ်နော်။တို့ရဲ့အကျိုးကိုဆောင်နိုင်တယ်။တကယ်လို့တို့ဘက်ကလက်ခံနိုင်တဲ့အတိုင်းအတာမရှိသေးဘူးဆိုရင်ဒါလို့ပဲ။ဟောသူ့ဘက်ကလည်းငါပေးတဲ့အကူအညီကိုရယူလက်ခံနိုင်ဖို့ရတဲ့သူ့မှာအသင့်တဲ့ခြင်းတွေကိုဒါမျက်စာပြရှင်ရဲ့အထုံး။မျက်စာပြရှင်ရဲ့ပုဂ္ဂိုလ်တယောက်ကိုပြင်တင်တော့မယ်။ဒီပုဂ္ဂိုလ်အနေနဲ့ဒီအချိန်မှာဒီလောက်တဲ့လက်သင့်ခံနိုင်သေးတယ်ဒီလောက်ပဲမပြောဘူးပါ။ဘယ်လိုပြောရလဲ။ဒီကပုံရင်းတဲ့တော့အားမထုတ်ပါဘူး။ဣန္ဒြေရင်းတဲ့လာမယ့်အချိန်ကိုစောက်ပြီးသူ့နဲ့ထိတ်တယ်တဲ့အရာတွေကိုလက်ပြင်ပြန်လာပြောတယ်။ဘာပြောတဲ့အရာကိုမိရောကောင်းလားဆိုမျက်စာပြန်ဆောင်ပြောတာကြီးမှုမျိုးရှိပါလားနော်။ဒါတော့ကြားချင်းကတော့ကြည့်နေတာပြင်းတယ်တဲ့ဆက်တော့အားမမထုတ်ဘူး။ဒါပြန်မိမိတို့ဘက်ကလည်းကြည့်နေတာမပြင်းသေးပြီလေမိမိတို့ကဉာဏ်နဲ့ရှင်ပြီးတော့မိမိသေးတဲ့မိမိရဲ့အကူအညီမိမိရဲ့မျက်စာကိုတစ်ခါကနေပြီးတော့တကယ်လို့လက်မခံနိုင်သေးဘူးဆိုတော့ဘာရဲ့အကူအညီကိုသူဟာလက်ခံနိုင်သေးတဲ့ပုံစံမဟုတ်ဘူးဆိုပြီးဝိညာဉ်လုံးပြန်ရှိတာဆက်ပြီးလုံနေလို့တော့ အဲ့ဒီပုံစံကိုဘုံပြီးသွားတဲ့အခါတည်းမျိုးဖြစ်တယ်။အဲ့လိုမျိုးဘုံပြီးသွားရင်မိမိတို့ဟာမိမိရဲ့ပြင်းတဲ့အဒီတစ်ခါကလက်ခံခြင်းဆိုတဲ့တုံ့ပြန်မှုတစ်ခုကိုအနေဆုံးလိုချင်နေတဲ့ပုံစံလေးနောက်တစ်မျိုးမိမိကသူ့အကျိုးကိုဆောင်လိုက်ပြီးသူ့ဘက်ကလည်းမိမိကိုပြန်လည်ပြီးတုံ့ပြန်မှုတစ်ခုခုအကျိုးဆောင်မှုတစ်ခုခုပြန်လည်ပြီးတော့ညှော်နေတဲ့ပုံစံလေးထဲမှာပါပါကမှဖြစ်တယ်။ဒါဆိုမိမိတို့ရဲ့အကျင့်တာဟာပြေးယူတဲ့ဘောမျိုးဖြစ်နေတဲ့မေတ္တာဖြစ်နေတဲ့အတိတ်တော့သဟာကုံငန်းငန်းနဲ့မေတ္တာလို့တော့မဆိုနိုင်တော့ဘူး။ဒါကမိခင်ကြီးဘက်ကသာသမီတွေပေါ်မှာထားတဲ့အတိုင်းကြတော့သူတို့ကအပြေးကြီးတိုင်းပေါ်နေတော့ဟုတ်တယ်နော်သူတို့ဘဝတခြားအောင်လို့ပြီးလာတယ်သူတို့ရဲ့မေတ္တာတွေကတင်းကြီးအင်မတန်ညှို့မှုမကောင်းတယ်လို့ဒီကောင်လေးမိမိတို့ရဲ့ရင်တောင်ကျဘဝကလေးကမိမိတို့ပေါ်မှာပြန်လည်ပြီးတုံ့ပြန်မှုဘာမှမပြည့်နိုင်ဖြစ်တယ်အင်မတန်မှညှို့နေနေတဲ့ဟိုးရေရွယ်နေတဲ့အချိန်လေးကဒီကမိတို့ရင်တကြီးပြီးဒီမိုးလေးကြိုးပြီးတော့သတ်သတ်ရပြုစုနေချင်းလာကြတဲ့မိဘတွေကမြစ်တာနံပါတ်ပြီးမှလည်းပတ်တယ်လေးပါမိဘတို့ရဲ့မြစ်တာကျေးဇူးတဲ့အခြားသောပုဂ္ဂိုလ်များပေါ်လာမှုမြစ်တာခံနိုင်လို့ပြောတယ်အဲ့လိုခံနိုင်အောင်လေ့ကျင့်ပြုလို့မိမိအကျိုးနဲ့ပုံပြင်တဲ့အုပ်ကိုဖြစ်တယ်ဆိုတော့ဒါဆိုရင်မိဘတွေရဲ့မြစ်တာမိဘတွေရဲ့မြစ်တာနဲ့ဒူနေတဲ့မြစ်တာဖြစ်တာအင်းသဘောမျိုးပဲသက်တမ်းတဲ့မြစ်တာမျိုးအထိမ်မှအသိစီးလာလို့တရုတ်ဘက်ကလည်းအသိဉာဏ်နဲ့မတွေ့ကြရဘူးဆိုတာကတော့မိဘတွေဘက်မှာမျောလင်းတဲ့လေးကတော့ရှိတယ်ဆိုတော့များလည်းပဲမပေးလာလေသူတို့ကပြောလို့ဘာမှမပြောဘူးဒီလိုပဲမိမိတို့ဘက်ကလည်းအကျိုးဆောင်ပြီးတစ်ဖက်သူကလည်းနားလေပြီးဖြစ်စေနားမလေပြီးဖြစ်စေသုံးပြန်လို့ဖြစ်စေမတွေ့ကြရဘူးဖြစ်စေမိမိရဲ့အကျိုးဆောင်မှုကိုဒီဒီဗီဒီယိုဖြစ်ပြီးဖြစ်စေဒီဗီဒီယိုဖြစ်စေမိမိတို့ဘက်ကကုသိုလ်ဟာကုသိုလ်ပဲဖြစ်ပါလေကုသိုလ်ပြပါကအကုသိုလ်ဘက်ကိုပြောင်းလဲပြီးတော့ယူလိုက်တဲ့အကြံလေးမဖြစ်အောင်မိမိတို့ကိုမိမိတို့ဆောင်ရှောက်တတ်တာတော့မေတ္တာဆိုတဲ့တရားကိုမိမိတို့ကလက်တွေ့ကျတာလေအတင်းကိုပြုနေတဲ့ပုဂ္ဂိုလ်တွေဖြစ်နေတယ်နော်အဲဒီကိုမေတ္တာထားတာဒီမှာမေတ္တာကမ္မဋ္ဌာန်းကိုဘယ်လိုပွားလဲဆိုတာလက်တွေ့ဖြစ်နေတဲ့ပုဂ္ဂိုလ်တွေအပြီးတဲ့အကြံပေါ့လက်တွေ့ဘိုင်းတဲ့ဘက်ကကုရင်တိကျတယ်ဟန်လာတဲ့အပြီးဖြစ်တဲ့ကုရင်ဒီဘိုင်းကိုတော့ဒီတဲ့ကောင်ပြောနေတာနော်လောကနေတိုင်းတဲ့အခါမှာမြစ်တာနဲ့တက်တဲ့အသီးသင့်တိထိုက်တဲ့အပိုင်းကြီးကပုံပြီးတော့ဒီစမှာအရေးကြီးနေတယ်ဆိုတဲ့သဘောပေါက်တဲ့အတွက်ဆိုလောကနေတိုင်းတဲ့အခါမှာသားသင့်ထားတဲ့မြစ်တာကိုပြောချင်းချစ်တာဟုတ်ပြီမြစ်တာထားတယ်အကျိုးဆောင်ခြင်းဆိုတဲ့ကုသိုလ်တရားကိုဒုက္ခံနေတဲ့ပုဂ္ဂိုလ်ကမြစ်တာတရားကိုဒီပဲထားနေတော့တရားပုဂ္ဂိုလ်တရားဟာမိမိရဲ့အကျိုးဆောင်မှုကိုလက်တင်ခံနေတဲ့ခါမှာလက်တင်ခံနေတဲ့ခါမျိုးရှိတယ်။အဲ့တော့ပုဂ္ဂိုလ်တယောက်ကမိမိရဲ့အကျိုးဆောင်မှုကိုလက်တင်မခံဘူးဆိုတဲ့ခါမှာလေဒီပုဂ္ဂိုလ်ကမိမိရဲ့စေတနာတရားကိုနားမလည်ဘူး။အဲ့ဒီခါမှာဘာမှမပြန်ဖြစ်ဘူးလို့ပြောရအောင်။ဒါကမိမိရဲ့တကယ်ကိုတန်ဖိုးရှိတဲ့အကျိုးဆောင်မှုတစ်ခုတန်ဖိုးရှိပါတယ်မသိနိုင်သေးတဲ့ပုဂ္ဂိုလ်ကတယောက်ကဖြစ်နေတဲ့အခြေအနေဒီပုဂ္ဂိုလ်ကမိမိတို့ကသာသမန်းတဲ့ကုဏသာဘုံဘုရားမိမိရဲ့အကျိုးဆောင်မှုကိုမသိသေးတဲ့ဖြစ်နေတယ်ဆိုပြီးတော့မိမိတို့ကလည်းကုဏတရားကိုထမ်းတယ်ဒီပါပြီသာသမီတို့ကလည်းမြစ်တာထမ်းတယ်သာသမီဒီဘက်ကလည်းမိမိတို့ကိုတကယ်လို့များမနယောကနဲ့အဖြစ်မူတွေနဲ့တင့်တယ်မျိုးတွန်းဆိုပြုလုပ်ကြတဲ့အခါမှာဒီပါပြီကကုဏတရားတွေများသာသမီတွေဘုံမှာဖြစ်ချင်တဲ့ဖြစ်တွေမိမိတို့ကလည်းလောကကြီးမှာအကျိုးဆောင်ရတဲ့ပုဂ္ဂိုလ်ရဖြစ်နေတဲ့အတွက်ကြောင့်ကရုဏာတရားကိုလက်ခံထားတတ်ဖို့လိုတယ်။မိမိတို့နဲ့မိတ္တနေတဲ့ပုဂ္ဂိုလ်ကိုတည်တဲ့ခံစားရရင်မိမိတို့ကသူ့ကိုသင်ချပြီးပြောဆိုလို့မလိုတတ်ပါဘူး။သူ့ရဲ့ဘဝလေးတွေကမိတ္တနေကြတဲ့အတွက်ကြောင့်သူ့ဘဝလေးတွေကမိတ္တသာပြီးတော့ညှင့်တယ်လို့မိမိတို့ကအဲ့လိုသိချက်လေးရှိဖို့လိုတယ်။မိတ္တနေတဲ့ပုဂ္ဂိုလ်ကိုမိမိတို့ကသာလို့ကကရုဏာသာပြီးတော့သိမှာပြီးလို့လိုတယ်။ရင်နဲ့တဲ့သူကိုဘောင်းကူကြီးချိုးတဲ့ပုံစံမျိုးတော့ဒီလိုမျိုးတွေ့တယ်နော်။ဒါဆိုရင်လောကမှာဒီနေ့အခါမှာမေတ္တာတရားတစ်ခုတည်းထားလို့ဖြစ်ဖြစ်ကရုဏာတရားနဲ့ထမ်းတတ်တာကမိမိတို့ရဲ့လူ့ကြည်ရင်ပုဂ္ဂိုလ်တွေမိမိတို့ရဲ့ရင့်မြတ်နေတဲ့အကျိုးဆောင်မှုတွေကိုလက်မခံနိုင်တဲ့အသိဉာဏ်မဲနေတဲ့ပုဂ္ဂိုလ်တွေအပေါ်မှာမိမိတို့ကဒေါသထွက်ရမယ်အစားအသိဉာဏ်ပြန်ပြန်သာဝင်မယ်ဆိုရင်ပေါ့ကရုဏာတရားကဘာဖြစ်မှာဖြစ်တာ။အဲ့လိုကရုဏာတရားလေးနဲ့သူတို့ကိုသိနိုင်နိုင်တယ်ဆိုရင်ဒါသာဖြစ်ကုန်တဲ့ဟောဒီလိုဟာဒီပုဇနာကြံကောင်းတဲ့တရားကြီးမှာဒီကုံညာလေးမိမိရဲ့ဖြစ်ခြင်းမှာဖြစ်နေတာနော် ကျွန်ုပ်ဒီလောကမှာဒီနည်းနဲ့လိတ်ကြတဲ့ပုံစံဒီပုံမှာဂရုဏာထားရတာကတော့သိတယ်လေ။ဒီနည်းနဲ့နေကြနေတဲ့ပုံစံနေကြနေတော့မိမိတို့ကဂရုဏာထားနေတယ်။ဒါပေမဲ့အဲ့ဒီနေကြနေတဲ့ပုံစံကမိမိတဲ့မြင်မှန်းသွားပြီးသာတရားနေတယ်လေ။မိမိကမဝါနေတာလို့သိပါလေ။ဒီတော့လေးလေးရတရားတွေနေတာလေအဲဒါကဂရုဏာတရားဟာမိမိတဲ့မိကြနေတဲ့အချိန်မှာသားနိုင်ကြညာနဲ့မြင်မှသွားတဲ့အခါမှာအကုန်စံမပြောင်းသွားဘူးအဲ့လိုပြောင်းသွားတဲ့စိတ်ဓာတ်ကြီးကမိမိတို့ရဲ့စိတ်ဂရုဏာတရားရဲ့အချိန်မှာပေါ်လာပြီးဆိုလို့ရှိရင်ခွင့်ပြုဖို့ကောင်းပါမလားမကောင်းဘူးတကယ်လို့ခွင့်ပြုလိုက်လို့မိမိတို့ကမိမိတို့ရဲ့အကျိုးကိုဆောင်တဲ့ပုဂ္ဂိုလ်လို့ဟုတ်တော့ပဲနဲ့မိမိတို့ရဲ့အကျိုးနဲ့ကိုဆောင်တဲ့ပုဂ္ဂိုလ်ကိုဘောပါကျမ်းသာလို့ရှိအဲ့တော့ဂရုဏာတရားဟာမိစ္ဆာတဲ့ပုဂ္ဂိုလ်ကြီးပုံမှန်သားနိုင်တော်ညာလေးတဲ့အဲ့ဒီမိစ္ဆာတဲ့ပုဂ္ဂိုလ်ကျူညီနေတဲ့ပုဂ္ဂိုလ်ကြီးနဲ့ပုံစံပြောင်းပြီးမြင့်မားသွားတဲ့မိမိတို့ခန္ဓာတွေကဘန္တာကိုဆိုတဲ့ဝိညာဉ်တရားကိုအားနေကြတယ်အိတံမိစ္ဆာတရားကိုအားနေကြတယ်အားဖြင့်ကြတယ်ဆိုတဲ့ပုဂ္ဂိုလ်ကြီးချင်းကမိမိတို့ဘာသာကြောက်လို့ပြောပါလေဒီမှာဖြစ်တဲ့ပုဂ္ဂိုလ်တွေဟာလည်းမိမိတို့ရဲ့ဓာတ်သမီးတွေမြင်မှလာတဲ့အခါကျရင်အင်မတန်တော့အမှန်ပါတော့ဘူးနော်။ဒီမှာတောင်ကြတယ်။သူတက်သွားပြီးတော့မိမိတို့ပြန်လည်ပြီးတော့တုံ့ပြန်ပြီးဖြစ်တယ်၊တုံ့ပြန်ပြီးဖြစ်တယ်။ဘာသာလိုက်တာ၊ဘာသာလိုက်ပြီးသွားပြီးငါတို့မိမိပြီးသွားတယ်ပေါ့နော်။အဲ့ဒီလိုစိတ်ဓာတ်ရုပ်တွေနဲ့မိမိတို့မှာရှိတယ်။မိမိတို့ပုဂ္ဂိုလ်တယောက်နဲ့တယောက်နဲ့ဆန်းဆန်းသာသာနဲ့ညီညွတ်ညွတ်နဲ့စိတ်ဆန်းတာချင်းကိုယ့်ရဲ့ဆန်းတာချင်းဆိုတဲ့ဆန်းတာချင်းနဲ့ဒီတိုင်းတိုင်းကိုဖြစ်တာကစိတ်ဓာတ်တရားနဲ့ရှိပုံလေး။ကုဏတရားကိုအထားမှုတွေမုဏိတာတရားနဲ့သူတို့ရဲ့ပြီးပွားအောင်မြင်မှုတွေကိုဝန်တန်းတတာနဲ့ဖြစ်တဲ့အချိန်မှာဝန်တန်းတတာဖြစ်တဲ့မုဏိတာတရားကိုဘောများဖို့ပြောပါမယ်။အဲ့လိုဘောများလိုက်လို့ဆိုရင်မိမိတို့ရဲ့စိတ်ဓာတ်တွေအဖြစ်ချင်းချင်းကျလာကြမယ်။မိမိတို့ဟာသူတစ်ပါးရဲ့ကောင်းမှုကြောင့်ဖြစ်ထွန်းလာတဲ့တိုးတက်ကြောင်းလေးမှုတွေအပေါ်မှာဝန်တာနေတဲ့စိတ်ဖြစ်နေတဲ့အတွက်မိမိတို့ဒီပြန်တွေကအကျိုးကိစ္စဆိုတဲ့အခါမိမိသားရဲ့စန့်ကျင်ဘက်ဖြစ်တဲ့အိတာမြစ်တိယတရားရှိပေါ်နေတဲ့ပုဂ္ဂိုလ်တရားတွေရုပ်နဲ့တန်တန်ချင်းမှာရှိနေတဲ့ဒီကံတွေကဘဝတစ်ခုမှာအကျိုးကိစ္စဖြစ်လို့ရှိရင်အချိန်ရန်ဒေပါခြင်းဆိုတဲ့အကျိုးတရားကိုရရှိခြင်းဒီတစ်ပါးရဲ့ဒီပါချမ်းသာမှုကအိတာမြစ်တိယဖြစ်တယ်ဆိုတာကမိမိရဲ့အကျိုးစီးပွားကိုဆက်သင်းရလို့ဆက်ပြောနေတာပေါ့နော်ဒီနေ့လေဒါဆိုရင်အိတာမိတိယတရားတွေနည်းနည်းပြောပါမယ်နော်မကောင်းဘူးဒီအိတာမိတိယတရားတွေကမိမိတို့ဘဝရလာကလေးကရုပ်နဲ့တန်တန်အစင်မှာကပ်ပါလာတဲ့အတွက်ကြောင့်ကပ်ပါလာတာလေးရှိတတ်ပါသေးပါဒါတွေကိုမိမိတို့ကကပ်ပါလာပြီလို့သိပြီးတော့မိမိတို့နဲ့အတူတူကရှိနေကြတဲ့နေရာတွေငုတ်ရှိုးနေတဲ့နေရာတွေလို့သိပြီးတော့ဖြစ်ပေါ်ခွင့်ဆိုတာရှိနေတယ်လို့လည်းနားလည်ပြီးဖြစ်ပေါ်လာတဲ့အခါမှာအိတ်တာမိသမီးရာတရားတွေကဘာကိုဆယ်လေကြတဲ့သဘောပေါက်လို့မျိုးလေအဲ့ဒီအိတ်တာမိသမီးရာတရားတွေကငါလို့ဆုတ်ကယ်ပြီးတော့ဖြစ်တာလေကြီးထားလာတာလေအိတ်တာမိသမီးရာတရားတွေတုတ်တယ်ကျောဆုတ်မှုကြီးတယ်ဘောင်းဝင်းတို့ခင်ဗျာအမှန်တမ်းမှတ်တဲ့အကြောင်းဖြစ်တာဒါဆိုရင်မိမိရဲ့အကျိုးစီးပွားကိုမိမိကရုပ်ရှော့ပါမိမိရဲ့အကျိုးစီးပွားပျက်စီးသွားအောင်လုပ်နိုင်တဲ့အချက်ဒီဘဝရရှိခြင်းဆိုတဲ့အရာနဲ့ပါလာတဲ့ဒီပြည်နယ်ကတရားသူတွေကျုံပြုတ်မှုကိုမိမိတို့ကခံရတဲ့အတွက်ကြောင့်မိမိတို့အနစ်ကာရလက်နဲ့ခန္ဓာကိုယ်တွေကအနစ်ကာရရှိတဲ့တရားတွေကထုတ်ယူမယ်ဆိုတဲ့အသိဉာဏ်ရှိချင်းမှအသိဉာဏ်ဖြစ်တဲ့နေရာသားလားဘာသာရေးဒီဘဝရရှိဒီခန္ဓာကြီးရရှိတဲ့ဖြစ်တာရှိတယ်နော်အာမရှိလေးတွေပါလို့နေရတယ်နေတဲ့တန်ဆင်းနေပြီနေတယ်ဘယ်မှာလဲအရာတွေကောင်းမလိုက်တယ်ဒီကောက်ကူကဒီလိုရပါလားဘယ်လိုနေနေဘူးမှမနေဘူးဒီမချိုးဖက်ထားရင်တော့ဖြစ်တယ်ဒုက္ခတွေရောက်လို့နေဟုတ်တယ်ဟုတ်တယ်ဒါဆိုရင်အနှစ်သာရရှိတာရေချိုးပေးခြင်းသွားတိုက်ပေးခြင်းမွေးနေတာဒုံပေးခြင်းဆိုတာကမိမိတို့ခန္ဓာကိုယ်ကြီးကိုဒုက္ခခန္ဓာကိုယ်ကြီးအမှန်မသိအောင်ဆန်းဆောင်ပေးနေရတယ်ဟုတ်ပြီလားအဲ့ဒုက္ခမှန်မသိအောင်ဟန်ဆောင်ပေးတဲ့ပုဂ္ဂိုလ်တွေတန်းတော့မိမိတို့ပါလာမပါအောင်ဒုက္ခနော်ဒုက္ခကိုဒုက္ခမှန်သိအောင်တော့ဒုက္ခဒါပြန်ပါဖြစ်တော့လေဒါကရုပ်ရဲ့သင်္ချာမှုရုပ်ရဲ့ရုပ်ရှားပဲသင်္ချာမှုနောက်တစ်ခုရုပ်ထက်ပိုပြီးတော့ရုပ်ရှားပဲကောင်းတာကတော့အနန္တရား
ဒီနန္တရားတွေကတိတ်သိမ်ဝင်နေတဲ့အကြောင်းမြတ်စွာဘုရားတဏှာမှာဟောထားတာလူတရားတွေရဲ့ရစာဆက်စုပ်တဲ့သဘောတရားကထင်ရှားတဲ့အတွက်ကသိနိုင်တယ်။ဒါပေမဲ့လက်တရားတွေကအင်တန်မှလူမြင့်သိမ်ဝင်နေတဲ့အကြောင်းကိုသူတို့ရဲ့ဘာမှကိုမသိနိုင်ဘူး။အဲဒါမှမဟုတ်တော့ဘာလို့လိုက်ပြီးတာလဲ။လူကြောက်တာလည်းကြောက်တာ။ငြင်းကြောက်များတယ်။ရုပ်ကိုမှီပြီးတော့လက်တရားတွေဖြစ်နေတော့ရုပ်နဲ့တော့အကင်းမှုပေါ့။ဒါပေမဲ့ဒီနန္တရားတွေကြောင့်မိမိတို့အပေပုံသွားတာပေါ့။ဟုတ်တယ်နော်။အစဉ်ပြန်ကြည့်လိုက်။အိမ်သာမင်းတို့ရတရားတွေတည်ထွန်းလာခြင်းကမိမိတို့ကသိစိတ်ခံရတာမဟုတ်ဘူးလား။ဟုတ်တယ်။ဒါဆိုလို့ရှိရင်မိမိတို့ကဒီအိမ်သာမင်းတို့ရတရားတွေကိုလက်သင့်ခံလိုက်တယ်ဆိုတာကရုံချာသက်စိတ်ကိုတရားတွေကိုမိမိတို့ကပွင့်ပိုက်နေတာရဲ့မတူဘူးလား။ပွင့်ပိုက်ခြင်းပေးကြပါလို့။အပြေးကြတာများတော့နော်။မသိခင်မှာလုတ်ခဲ့တာလည်းတော့ရှိတယ်ရှိတယ်။သိလာပြီးတဲ့နောက်အိမ်သာရုံချာပွဲကောင်းတယ်ဒီအကုသို့ငန်တရားတွေမိမိတို့ကသဇနဲ့သဇအသေးတဲ့နေသွားသဇနဲ့သဇကင်းတဲ့ကင်းသွားနောက်ဆုံးပိတ်ချုပ်ငင်းသွားသုံးသားပို့လာဆင့်ကျက်ခိုင်းဆန်းနေတယ်သူကဘုရားကြီးမှာကုသိုလ်တရားတွေလိုပါ့ကိုအပ်ဒီရောရှာဆက်စုပ်ပဲကောင်းနေတဲ့အကုသို့ကိလေသာတွေကချုပ်နဲ့နေစားတဲ့အတွက်ကြောင့်ရရှိလာတဲ့ဘဝလေးဟာသံဃိုးမြင့်တဲ့ဘဝဖြစ်ကိုကြောင်းကြောင်းသွားကြတယ်တံပိုးရှိတဲ့ဘဝကိုပြုစုပြောင်းထောင်နိုင်ပါလေ။ဒီကိလေသာတရားစိုးတွေဆင်းရဲမှုကြောင့်တံပိုးမြေဘဝကိုဒီမျိုးကူးကြောင်းသွားကြတဲ့အဖြစ်မျိုးကိုဖိနှိပ်နေဆိုရင်တော့ဒီမျိုးတို့ဒီလိမာပညာရှိချက်များလူမိုက်ချက်ချက်ပေါ့။ဒါဒီဒီလိမာပညာရှိချက်အစိုးရကလည်းဒီလိုပဲ။ဒါလည်းဒီလိုပါလေနော်။ဒါကရင်စေတာကျွန်းတော်ဝိဒါဆိုတဲ့အပိုင်းကိုသင်ပြောပါမယ်။မြတ်တာထားတော်ညာနဲ့မြတ်တာတရားကိုနားမလည်တော့ဘူးလားသွားပြီးပါမိမိမြတ်တာထားတယ်ဆိုမြတ်တာထားလို့တစ်ခါတမ်းပါအောင်မြင်သွားပြီဆိုတဲ့အခါမှာမိမိကြောက်သူဖြစ်ထွန်းသွားတယ်ဆိုတဲ့အတွက်ကြောင့်ဝန်တရားမြတ်တာမိမိအကျိုးဆောင်တဲ့အချိန်တုန်းကတော့ဒီပုဂ္ဂိုလ်ရဲ့အကျိုးကိုတကယ်ဆောင်ရည်နဲ့စိတ်ဓာတ်နဲ့လုပ်နေတယ်ဒါမှမဟုတ်တစ်ခါကပုဂ္ဂိုလ်ကတကယ်ကြီးပွားသွားပြီဆိုတဲ့အခါမှာမိမိကြိုးဆောင်လို့ဖြစ်ပေါ်လာတဲ့ပုဂ္ဂိုလ်ရဲ့ကြီးပွားမှုကိုဘာမှတခါတူရတကယ်လို့တုံ့ပြန်မှုမရှိဘူးကျေးဇူးတရားကိုနားမလည်တဲ့ပုံစံမျိုးတွေ့လာတယ်။ဖြစ်ပါလေ။ဘုရားကြောင့်မပွားနိုင်ပါဘူး။ဒါကြိမ်မိမိအကျိုးဆောင်တဲ့ပုဂ္ဂိုလ်တယောက်ပေါ်မှာတော်မှမိမိရဲ့စိတ်တွေဖောက်ပြန်မပြောင်းလဲတော့ဘူးနော်။ဒါဆိုလို့ရှိရင်ပြန်ကြည့်ကြည့်လိုက်။ဒီမတန်ရောရှာဆက်စုပ်ကကောင်းတဲ့ငန်တရားတွေကိုမိမိရရှိတာမဟုတ်ဘူး။ဘာများကြံမှုပေါ်ပြီးတော့ပြိပိုက်ထားဖို့ကောင်းတယ်။အာမကောင်း။ပြတ်တော့အောင်လုပ်ဖို့ကောင်းတာ။ဟုတ်ကဲ့ဒါဆိုလို့ရှိရင်မေတ္တာဆိုတဲ့တရားတော်မှာကရုဏာတရားကိုအောင်းများနဲ့ဆောင်ပေးခြင်းပြပါမိမိတို့ရဲ့စိတ်မှာယဉ်ကျေးတယ်ဖြစ်ပေါ်လာပြီးယဉ်ကျေးတယ်ဖြစ်နေပြီးပြည်ပေးပါဘုရားပွားများများမှာဣဒ္ဓမေတ္တာတရားတွေဝင်လာပြီးဆိုရင်လည်းငါတို့ရဲ့စိတ်တွေမှာယဉ်ကျေးတယ်သွန်သင်ပြီးပြည်နေပါပေါ့လားဒီယဉ်ကျေးတယ်ကိုမိမိတို့ကဖယ်ရှင်းတယ်ဆိုကြိုးစားရမယ်ဖယ်ရှင်းလို့ဆိုလို့ရှိရင်မိမိတို့ရဲ့အကုသို့ပြန်ပြီးတော့တွေးပေါင်းပါလို့မကောင်းတဲ့အကျိုးတွေကိုသိတာဆိုချက်ပါနော်ဒီလိုဒီဒါတဲ့ခံနေပါလေဒီလိုနာနေပေါ့နေပါလေဒီလိုဒါလေးလေးပေါ့နေပါလေမိမိအကျိုးဆောင်လို့တဲ့အတွက်အကျိုးဆောင်ပြီးတော့လုပ်နေတဲ့ပုံများရတယ်ပုဂ္ဂိုလ်တူမိမိကအကျိုးဆောင်နေတယ်ဖွဲ့စည်းတစ်ခုခုမှာမိမိကအကျိုးဆောင်နေတယ်ဒီဖွဲ့စည်းအောင်မြင်နေတဲ့အချိန်မှာမိမိကမတမ်းမဝမ်းသာနေတယ်ဒီလိုဒါလေးပေါ့နေပါလေဒီပုဂ္ဂိုလ်ဒီဖွဲ့စည်းတွေကရေချင်းနဲ့မပြည့်ပါသေးဘူးသူတို့မှာအားနည်းချက်တွေရှိနေပြုလာရတာရှိနေတယ်။ဒီပုဂ္ဂိုလ်တွေရဲ့တိုးတက်အောင်မြင်မှုတွေကစိတ်ရောပျက်စီးသွားတဲ့အချိန်အားနည်းမှုဖြစ်ကြဘူးနော်။ဖြစ်ကြပြီ။အဲ့လိုဝမ်းနည်းမှုတွေဖြစ်နေပြီဆိုရင်တော့မိမိတို့ရဲ့စိတ်တွေကရင်းချက်လာတာမှမဟုတ်ဘူး။ဒီတော့မြတ်စွာဘုရားတို့ဖြစ်ဖြစ်နေတယ်။ရက်တာကြောင့်ပါ။ဒါပေမဲ့ဥပိ္ပခာလေးနဲ့ခံခံထားတာကဖြစ်နိုင်တဲ့မြတ်တာဖြစ်တယ်။ဥပိ္ပခာမခံရထားဘူးဆိုလို့ရှိရင်မိမိတို့ရဲ့မြတ်တာဟာကြောင်ကြောင်မြစ်တောင်မျိုးဖြစ်သွားတယ်ဥပိ္ပခာဆိုတာကကောင်းဆုံးတဲ့တိုင်ကိုသင်္ကန်ခံနေတဲ့အဘာဝပါဘီးမြစ်တံထားလိုက်တယ်တစ်ဖက်သူကမိမိကိုနားလည်ပြီးဖြစ်တယ်မနားမလည်ဘူးဖြစ်တယ်တုံ့ပြန်နေဖြစ်တယ်တုံ့ပြန်နေဖြစ်တယ်နားလည်ခြင်းကိုကောင်းခြင်းလို့ခေါ်တယ်နားမလည်ခြင်းကိုတော့မကောင်းခြင်းလို့ခေါ်တယ်တုံ့ပြန်ခြင်းကိုတော့ကောင်းခြင်းလို့ခေါ်တယ်မတုံ့ပြန်ခြင်းကိုတော့မကောင်းခြင်းလို့ခေါ်တယ်ဒါရီဟာလောကဓမ္မတရားကြီးလောကဓမ္မတရားအားလုံးဟာကိလေသာတွေထုံးနေမှုကိုခံရရတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့် ဒါသာတဲ့ပုဂ္ဂိုလ်ရဲ့ကျေးဇူးတရားတွေကဘာလဲဘာမှလဲဘာလဲဒီဘဆိုတဲ့ပုဂ္ဂိုလ်တရားမေတ္တာကုဏ္ဏမုဒိတာတွေလောကကြီးမားတာပဲပဲဒီဘတွေရဲ့မေတ္တာကျေးဇူးတရားတွေကိုဒီတဲ့နားလည်ပြီးသူ့ပင်တဲ့ပုဂ္ဂိုလ်တရားလောကမှာသိမှစားလို့သိစားတယ်အဲ့ဒီလိုတဲ့မိမိတို့ဟာအကျိုးဆောင်ရတဲ့နေရာမှာရှိနေတဲ့မေတ္တာကိုရှေ့ရှုနေလက်ခံထားပြီးအကျိုးဆောင်ရတဲ့ပုဂ္ဂိုလ်ကြီးဖြစ်နေကြတယ်ဆိုရင်မိမိတို့ဟာဥပိ္ပခာတရားကိုသင်္ကန်းထားဖို့ဆိုတဲ့မိမိတို့ကလည်းဥပိ္ပခာတရားကိုသင်္ကန်းမထားဘူးဆိုလို့ရှိရင်ကောင်းဆုံးနဲ့ပြန်လောကဓာတ်ဆိုတဲ့လောကဓာတ်တရားကိုရင်ဆိုင်နိုင်ရပြီဆိုတဲ့အခါမိမိတို့ခံနိုင်ရင်ဖြစ်တာအဲဒီခါမှာမိမိတို့ရဲ့စိတ်ဓာတ်တရားကိုပုံစံကြောင်းပြီးတော့ကုသိုလ်တရားဘက်ကလည်းအကုသိုလ်တရားဘက်ကြောင်းပြီးတော့ရှင်းစင်ပြည့်စင်သွားတာပါဖြစ်တယ်ဒီပါဒီကလည်းပဲမိမိတို့ရဲ့ဓာတ်မီးတွေဟာမိမိတို့ကျေးဇူးဆောင်ရှောက်လို့ကြီးကြီးလာကြတယ်သူနိုင်တော်လေးပေါ့ဘုရားကကျေးဇူးတရားလေးများနားမည်ပြုမြန်မှုရှိခဲ့ကြတယ်ဆိုတော့သတ္တဝါတွေဟာကံတန်ကိုပဲဥစ္စာရှိကြတာလေဆိုပြီးတော့ဥပိ္ပခာဖြန်းတဲ့အချိန်မှာဥပိ္ပခာတရားကိုဟောပြီးတော့မိမိတို့ရဲ့ကုသိုလ်စိတ်ကလေးတွေမရွှေ့ရှော့တော့သင်္ကန်းတွေမိမိတို့ဇုံဆောင်နေတဲ့ပုဂ္ဂိုလ်များကလည်းပဲပုဂ္ဂိုလ်တယောက်ကိုရိုးဆောင်လိုက်ပြီးဆိုတဲ့ကံမှာသိဘက်ကတုံ့ပြန်လို့တကယ်လို့များများဖြစ်တယ်ဆိုတဲ့အခါကျတော့ဟာဥပိ္ပခာကဖြစ်နေဥပိ္ပခာဆိုတဲ့သဘောကဘယ်လိုကြီးရင်းနေရှိနေတဲ့သဘောမျိုးကိုလည်းသိချင်ပါမယ်နော်ပုဂ္ဂိုလ်တယောက်ကိုကိုယ်ကအကျိုးဆောင်တယ်ဒီပုဂ္ဂိုလ်ကမိမိအကျိုးဆောင်မှုကိုလက်မခံနိုင်တဲ့ပုဂ္ဂိုလ်ဖြစ်နေတယ်ဆိုရင်ဥပိ္ပခာဒီကိုလောက်ပြာရှိတာလို့ဖြစ်တာလို့ဒီရှောက်ပြီးလုပ်လိုက်ကျင့်တယ်ဒီအချိန်မှပြန်လဲတွေ့တယ်ဒီပုဂ္ဂိုလ်မိမိအကျိုးဆောင်တဲ့အကျိုးဆောင်မှုကိုလက်ခံနိုင်တဲ့အတိုင်းအတာရှိနေပြီလားပြန်လဲသိတတ်ဖို့ဆိုတော့အဲ့ဒီချိန်ကျရင်တကယ်လို့အကျိုးဆောင်ခွင့်ရကုန်မယ်ဆိုရင်ပြန်လဲပြီးတော့ဆောင်နိုင်တဲ့မြစ်တာရဲ့လိုမျိုးကိုမြစ်တာလို့ခေါ်ပါတယ်ဒီပုဂ္ဂိုလ်ကမိမိရဲ့အကျိုးဆောင်မှုကိုလက်မခံတဲ့အတွက်ကြောင့်ပဲဒီကဘုံကြီးသွားပြီနောက်တစ်ခါဘယ်တော့မှအကျိုးမဆောင်တော့ဘူးဆိုလို့ရှိရင်အဲ့ဒီမြစ်တာကဘာဖြစ်လဲအကျိုးဆောင်မြစ်တာလေဒါဖြစ်မှာဥပိ္ပခာမပါတဲ့မြတ်တာဖြစ်တဲ့အတွက်အကျုံးနဲ့ကိုလိုလားနေတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်လောကဓာတ်ရှင်တိုက်ခိုက်နေတဲ့ခန္ဓာရဲ့မြတ်တာမျိုးမျိုးဟုတ်ပါဘူး။ဒီမျိုးရဲ့ကုသိုလ်တရားတွေအားတဲ့တခုတို့ပါပြီးပါဖို့ရတယ်။မချစ်နိုင်တဲ့မြတ်တာမျိုးကဖြစ်တဲ့အတွက်အဲ့လိုမြတ်တာမျိုးမျိုးလောကမှာမနေဆိုင်ဖို့ပြုပါမယ်။ဒီပါဖြစ်တဲ့ပုဂ္ဂိုလ်ရဲ့ဇာတိမျိုးစုံနဲ့ဆက်သက်ပြီးလွန်စားခံစားကြရတာ။အဲ့တော့ခံစားရတဲ့ဆရာကလေးတဲ့ဒီပါဆိုတဲ့မြတ်တာဉာဏ်ကနေလေ့ကျတဲ့အတွက်ကြောင့်မြေဘက်ကလည်းမြေသားတင်လာတဲ့ခါကပြည်နယ်သားတင်လာတဲ့ခါတော့ဘုရားနာသွားတဲ့အရာလေးကပြုတ်တဲ့ခါပြုတ်တဲ့ခါတည်းပြုတ်ပြီးတော့တကယ်လို့မိမိတို့ဘယ်ကဘလို့ဒီဥပိ္ပခာပြုရမလဲမိမိတို့ဒီဘဝရရှိခြင်းဟာသာသမီတွေကိုပြုစုကျူထောင်ဖို့ရရှိအားရတဲ့ပုဂ္ဂိုလ်တွေဖြစ်နေကြတယ်မြေဘက်တွေကိုကြည့်လိုက်တဲ့အခါမှာမိမိတို့ရဲ့ရည်ရည်ရည်ရည်တဲ့အလုံးသူတို့အတွက်ကိုတောက်လျှောက်ပြီးရခဲ့ကြတယ်သူတို့အတွက်ကိုလုပ်ခဲ့ကြတယ်မိမိအတွက်လုပ်ခဲ့တာတစ်ခုမှမပါဘူးဒါတော့အဲ့ဒီအချိန်မှာမိမိတို့ကသူတို့ကောင်းကြည့်ဖြစ်စေမကောင်းကြည့်ဖြစ်စေဘာလို့ပါလဲသူတို့နဲ့တက်တဲ့တောက်ကြမှုတော့ပြုတော့တယ်ဥပိ္ပခာတရားကိုလက်ခံထားပြီးတော့ဒုက္ခခံသိင်းချင်းချင်းရဖြစ်တဲ့နိဗ္ဗာန်ဆိုတဲ့ဘုံမှန်ပကန်းကိုကုမြောက်ရောက်ရှိနေတဲ့သီလသမာဓိပညာသိက္ခာသုံးရပ်ကိုရှင်းတယ်ယူဖို့အားထုတ်ဖို့ဆိုတဲ့ဥပိ္ပခာပြည့်စုံရင်တော့ယူကြပါပြီးတော့ဥပိ္ပခာနဲ့တိုက်တွန်းတယ်နော်ဒါမှမိဘတွေပါလိမ့်မလားအချိန်နဲ့အခါနဲ့အကျိုးဆောင်တတ်တဲ့ပုဂ္ဂိုလ်တွေဖြစ်တယ်။မိမိအကျိုးဒီကဘာအကျိုးကိုဆောင်တတ်တဲ့ပုဂ္ဂိုလ်တွေဖြစ်ပါလိမ့်မယ်။တကယ်လို့ဒီသားသမီးတွေအကျိုးကိုဆောင်ရင်းနဲ့မိမိတို့ကလေးဝေးချင်းရောက်သွားမယ်ဆိုရင်မိမိတို့ဟာမိမိတို့ရဲ့အကျိုးကိုဆောင်တတ်တဲ့ပုဂ္ဂိုလ်တွေဖြစ်ကြဦးလို့ပြောရမှာဖြစ်တယ်။သားသမီးတွေအကျိုးကိုဆောင်ရင်းနဲ့မိမိတို့ရဲ့အကျိုးတွေကဘာမှအလုပ်နိုင်ရင်းဘဝနေဝင်ချင်းကိုမိမိတို့ရောက်သွားကြဆိုရင်ဘဝရရှိခြင်းရဲ့အနှစ်သာရကိုအကြံယူနိုင်တဲ့ပုဂ္ဂိုလ်တွေလို့ပြောနိုင်တယ်လေ။ဘဝညရှိတဲ့အနှစ်သာရကလက်တွေ့စက်ကြနနာဒုံးချနိုင်လိုက်တဲ့ပုဂ္ဂိုလ်တွေဟုတ်ဘူးလို့ပြောရမှာဖြစ်တယ်။ဒါကြောင့်မို့ဒီဘတွေကသာသမီတွေရဲ့အကျိုးကိုဆောင်နေကြတယ်လို့လူကြီးတွေကလည်းလူငယ်တွေရဲ့အကျိုးကိုဆောင်နေကြတယ်။ဒီလိုပါရဲ့အကျိုးကိုဆောင်နေတဲ့စိတ်ထားတစ်ခုတည်းနဲ့မိမိတို့ဘဝကိုတကယ်အကျိုးရှိအောင်လုပ်ဖို့သင်ကြင်သင်ကြင်ရမယ်။ဒီလိုပါအကျိုးကိုလည်းဆောင်မယ်။မိမိအကျိုးကိုလည်းဆောင်မယ်။အမလမ်းကြောင်းမှာရှောက်နေတဲ့ပုဂ္ဂိုလ်တွေကဒီလိုပါအကျိုးကိုဆောင်ရည်နဲ့ဆိုရင်လည်းမိမိအကျိုးကဆောင်ပြီးသားဖြစ်သွားမှာ။ဒါနဲ့လောကမှာရှိနေတဲ့အကျိုးဆောင်မှုတွေကတော့ ကာတယ်မှာလောဘဒေါသမောဟတွေကိုပံ့ပိုးပေးနေတဲ့အကျိုးဆောင်မှုဖြစ်နေတဲ့အတွက်ကြောင့်မိမိရဲ့အကျိုးတွေကတစ်ခါတည်းဆက်ရွယ်ပေါက်တဲ့သဘောရှိတယ်။ဒါကြောင့်ဘုရားမှာမေတ္တာတရားဆိုတဲ့တရားဟာအကျိုးကိုလိုလားခြင်းဖြစ်တဲ့အတွက်ကြောင့်အကျိုးဆောင်ခြင်းဆိုတဲ့အပိုင်းမှာလေးပဲမိမိအကျိုးသူတစ်ပါးအကျိုးကိုပြည့်စုံနိုင်တဲ့အကျိုးဆောင်မှုမျိုးဖြစ်ဖို့ဆိုတာလို့သူတို့ရဲ့အကျိုးကိုတကယ်ဆောင်နေတဲ့ပုဂ္ဂိုလ်တကယ်သာမှန်သားဆိုတာမိမိရဲ့အကျိုးဆောင်မှုကဘာတွေပြည့်စုံပြီးသားဖြစ်သွားတယ်သူတို့ရဲ့အကျိုးကိုမဆောင်နေတဲ့ပုဂ္ဂိုလ်တွေဟာမိမိရဲ့အကျိုးမဲ့ကိုလည်းဘာတွေဆောင်ပြီးသားဖြစ်သွားတဲ့အတွက်ကြောင့်မိမိရဲ့အကျိုးဆောင်မှုသူတို့ရဲ့အကျိုးဆောင်မှုပြည့်စုံခြင်းဆိုတာကတကယ်ကိုဆောင်တတ်တဲ့အကျိုးဆောင်နေတဲ့အကျိုးဆောင်တတ်တဲ့ပုဂ္ဂိုလ်တယောက်ဖြစ်ဖို့ဆိုရင်အဲ့လိုအကျိုးဆောင်နေဖို့ဆိုတာကမေတ္တာနဲ့ဆင်ခြင်ထားဖို့ကြတဲ့အခါမှာဆင်ခြင်လို့လို့ရတယ်။ကရုဏာနဲ့ဆင်ခြင်ဖို့ကြတဲ့အခါမှာဆင်ခြင်လို့လို့ရတယ်။ဝိဒါဥပိ္ပခာတရားတွေနဲ့ဆင်ခြင်ဖို့ကြတဲ့အခါမှာဆင်ခြင်လို့လို့ရတယ်။အဲ့ဒါလို့ဓမ္မစုတရား၄ပါးလက်ခံထားပြီးတော့ဒီဓမ္မစုတရား၄ပါးကိုအငြိအညွတ်ထားပြီးတော့အကျိုးဆောင်သွားမယ်ဆိုရင်အကျိုးဆောင်ခြင်းဒီကူသောအကြောင်းကြောင့်ဥပိ္ပခာမထတတ်တဲ့အတွက်ဝမ်းနည်းဖြေခွဲရတဲ့အရာတွေဟာဥပိ္ပခာတရားထားနိုင်တဲ့အတွက်ကြောင့်ကိုမင်းရဲ့ဉာဏ်ချက်နဲ့ကြံကြံဖြစ်တယ်။ဒီပေါ်လာတဲ့အခါမှာမေတ္တာမင်းကြီးဟာတရားတွေဝင်မဲ့အစားဗုဒ္ဓံတရားကိုသွားမြတ်လိုက်တဲ့အခါကျတော့မင်းကြီးတို့ဟာကုသိုလ်တရားတွေအကျိုးဆောင်နိုင်တဲ့ရည်ချင်းတွေပြည့်စုံလာလိမ့်မယ်။ဘယ်လိုရည်ချင်းတွေမိမိတို့ကအကျိုးကိုဆောင်နေရည်ချင်းတွေဖြစ်လာလိမ့်မယ်။ဒီလိုအနိစ္စသွားပြီးဝန်နေခြင်းဖြစ်တဲ့အစားဘယ်လိုပုံမှန်ကရုဏာတရားတွေသွားမြတ်လိုက်တဲ့မင်းကြီးပါလေကုသိုလ်တရားတွေကျိုးသွားတယ်။အသက်တူမှလည်းပဲကုသိုလ်တရားကိုကျိုးပါလာတယ်ဒါကြောင့်မို့မေတ္တာဆိုတဲ့တရားကိုမိဘဇင်လေးပဲသိရင်သာသင်္ချာရှိနေတဲ့အတွက်ကြောင့်ဇမားကြီးနဲ့တူတဲ့ပုဂ္ဂိုလ်တွေလို့မြတ်စွာဘုရားရှင်ကပြောတော်ကလည်းပဲမိမိတို့ဟာသိရင်သာရဲ့ဆုံးနှမှုကိုခံရတဲ့အခါမှာမိမိတို့လည်းမေတ္တာတရားတွေကရုဏာတရားတွေမုဒိတာတရားတွေဥပိ္ပခာတရားတွေကိုဟောဆန္ဒမထားနိုင်တဲ့အတွက်ကြောင့်ဓာတိမီးတွေရဲ့အကျိုးရှိစေရေးကိုတောင်းရာကအကျိုးနဲ့ချင်သွားနိုင်တဲ့အကျိုးတွေရှိနေတယ်လို့ပဲလူကြီးတဲ့ပုဂ္ဂိုလ်များဟာလည်းဘာလို့သူတို့ရဲ့အကျိုးကိုဆောင်နေပါလဲသူတို့ဘုံမှာဒုဏ္ဏထားနေပါလဲဝိဒါသွားနေပါလဲဥပိ္ပခာထားနေပါလဲပြောတော်များလည်းပဲကိလေသာတရားတွေကသုံးနေတဲ့သုံးနေတဲ့ဉာဏ်ချက်ကိုခံရတဲ့အခါမှာဓမ္မစုတရား၄ပါးကိုလက်ခံထားပြီးတော့ပုံစံမှန်မပြည့်နိုင်ကြတဲ့အခြေအနေမျိုးမိမိတို့ဘာလဲတဲ့ပုံစံပြောင်းပြီးတော့ပြုတ်ဖြစ်တဲ့အရာလေးတွေဟာဖြစ်ပေါ်လာကြတဲ့အခြေအနေမျိုးမေတ္တာတရားကိုတကယ်ပုံစံမှန်တဲ့အများအကျိုးမိမိအကျိုးကိုဆောင်ရည်အပ်တဲ့ဓမ္မစုတရား၄ပါးလက်ခံထားမိမိတို့ရဲ့အကျိုးအများရဲ့အကျိုးသာသမီတို့ရဲ့အကျိုးမိဘတို့ရဲ့အကျိုးမိဘတွေကသာသမီတွေရဲ့အကျိုးလူကြီးတွေကငယ်ငယ်တွေရဲ့အကျိုးငယ်ငယ်တွေကလည်းလူကြီးတွေရဲ့အကျိုးသာသမီတွေကလည်းမိဘတွေရဲ့အကျိုးအကျဉ်းအလံပေါ့ဓမ္မစုတရား၄ပါးလက်ခံထားပြီးလက်ဆောင်နေကြပါသည်ဒီသင်္ကြန်ကြီးဒီမှာပဲ Yeah, you don't do that.